Africa in Burmese.
ဘီအန်ရဲ့အသွေးအကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်အောက်တိုဘာလ1ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ရုပ်သံဖြစ်နေအခုထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြပြပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင်မိုဟစ်အူလာအသက်ခံရတာအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်မြန်မာနိုင်ငံမှာအဖမ်းခံရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတက်ကိုပြန်ပြီးလွှတ်ပေးဖို့အမေရိကန်ကဆက်ပြီးဖိအားပေးမယ်လို့ပြောပါတယ်အမေရိကန်အစိုးရလုပ်ငန်းတွေကိုဒီဇင်ဘာ3ရက်နေ့ထိဆက်ပြီးလေပတ်နိုင်မှုအတွက်ယာယီအသုံးစီကိုလွှတ်တော်နှစ်ရက်စလုံးကနေအတည်ပြုပေးလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင
်းဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေကြီးညာပြီးမြန်မာနိုင်ငံရဲ့အကြက်တဲတွေကိုအချိန်မီမဖြည့်ရှင်းနိုင်ဘူးဆိုရင်အခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးနေပါတယ
် and you know we use the term crisis a lot in this world but I really want to emphasize now that you know the people of Myanmar are really living in a severe crisis at the moment no matter how one defines that term
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာတခါမြန်မာစစ်ကောင်စီကငြိမ်းချမ်းရေးကိုတိုးပြီးတော့လုသွားမယ်လို့ပြောလိုက်တာကဒီလက်တွေ့အခြေအနေတွေကိုထင်ဟပ်စေပါသလားစတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာမှာရှိတဲ့ဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင်အသက်ခံရတာအတွက်ပြန်ထန်စွာရှုတ်ချကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့လက်ထောက်ပြောခွင့်ရစတက်ဖနီထရမ်ပလေကကျတဲ့ပရင်းနေမှာပြောကြားလိုက်ပါတယ
် The UN strongly condemns the killing of Rohingya refugee leader Mohib Ullah in Cox's Bazar in Bangladesh
Bangladesh နိုင်ငံ Cox's Bazar ဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင် Mohib Ullah ဗုဒ္ဓဖူးနေကတတ်ခံရတဲ့အတွက်ကုလသမဂ္ဂကပြင်းပြင်းထန်ထန်ရှုတ်ချပါတယ်ဘင်္ဂလားဒေ့ရှ်အနာဘိုင်းနေနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရောကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်လုပ်ဖို့ပါကုလသမဂ္ဂကတိုက်တွန်းပါတယ်လို့ပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်သူတို့နိုင်ငံမှာရောက်နေတဲ့ရွန်ဂျာအတိုင်းပိုင်းကိုနိုင်ငံတကာကနေဆက်ပြီးအသေးချအကူအညီချဖို့နဲ့အကာအကွယ်တွေပေးချဖို့လည်းကုလသမဂ္ဂကတိုက်တွန်းပါတယ်။ရွန်ဂျာဒုက္ခသည်တွေနဲ့ပြည်ရင်းအိုးအိမ်ရွှေ့ပြောင်းနေထိုင်ရတဲ့ IDP တွေသူတို့သဘောဆန္ဒအလျောက်ဂုံတီရှိရှိနဲ့လုံခြုံစိတ်ချစွာဌာနေပြန်နိုင်ရေးလုပ်ပေးဖို့လဲကုလသမဂ္ဂဆက်ပြီးတောင်းဆိုပါတယ်။ Ranger ဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေကိုစိစစ်ပြန်ခေါ်ယူမှာဖြစ်ကြောင်းပြောပေမဲ့အခုချိန်ထိမလုံဆောင်နိုင်သေးပါဘူး။အသက်ခံရတဲ့ငြိမ်းချမ်းရေးနဲ့လူခွင့်ဆန်ရခိုင်ပြည်နယ် Ranger အဖွဲ့ဥက္ကဋ္ဌဦးမိုဟစ်ဦးလာရဲ့အလောင်းကိုချက်တပရင်းတွေကပဲကုတုပလောင်ဒုက္ခသည်တုတ်တန်မှာမြင်းမြုပ်စကြိုရာမှာစခန်းတည်တည်ကဒုက္ခသည်တွေတိတ်နေချီတက်ရောက်တယ်လို့စခန်းမှာနေထိုင်သူတွေက VOA ကိုပြောပါတယ
်မြန်မာအာဏာသိမ်းစစ်ကောင်စီကအမေရိကန်သတင်းတောက်ဒန်နီဖန်စတာကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်လွန်စောမှစိုးရိမ်ပကင်းဖြစ်မိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြားသာပရင်းနေမှာပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးဟာအမေရိကန်အစိုးရရဲ့အမြင့်ဆုံးဦးစားပေးကိစ္စရပ်တည်တဲ့ကတစ်ခုဖြစ်ကြောင်းနဲ့ဖန်စီခံထားရတဲ့ဒန်နီရဲ့အခြေအနေတွေကိုအနိကစောင့်ကြည့်နေတယ်လို့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုပါတယ်ဒန်နီဖန်စတာကိုချက်ချင်းလှုပ်ပေးဖို့အမေရိကန်အစိုးရအနေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီကိုဆက်လက်ဖိအားပေးတော့မှာဖြစ်ပြီးသူအနေနဲ့မိသားစုထံကိုလုံလုံခြုံခြုံပြန်လည်ရောက်ရှိတဲ့အထိအမေရိကန်အစိုးရအနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်ဒန်နီဖန်စတာနဲ့အခြားသတင်းသမားတွေကိုဖမ်းဆီးထားတာဟာမြန်မာနိုင်ငံအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာအကြမ်းတဲတွေကိုဆက်လက်ရင်ဆိုင်နေရတာကိုဖော်ပြနေတယ်လို့ဆိုပါတယ်သတင်းနဲ့စာနယ်ဇင်းအလို့ဟာယာဇဝင်းမှုမဟုတ်ကြောင်းသတင်းသမားတွေအပေါ်အကြမ်းဖက်တိုက်ခိုက်ဖမ်းဆီးတာဟာလွတ်လပ်စွာဖော်ပြခွင့်ကိုတိုက်ခိုက်တာပဲဖြစ်ကြောင်းနဲ့လက်ခံနိုင်စရာမရှိကြောင်းကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ်စက်တင်ဘာလ21ရက်နေ့အင်ကာနေတုန်းကဒန်နီဖန်စတာနဲ့ဆက်သွယ်စကားပြောခဲ့ရတဲ့အကြောင်းမိဘတွေနဲ့တကွာမိသားစုတွေအနေနဲ့စိုးရင်ပူပန်နေကြောင်းနဲ့လာမယ့်အော်တိုဘာလ၄ရက်နေ့ရုံချင်းအတွက်စောင့်မျှော်နေတဲ့အကြောင်းဒန်နီဖန်စတာရဲ့အကိုဘိုင်ယန်ဖန်စတာကလည်း VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
ကယန်းပြည်နယ်လွိုင်ကော်မြို့ကုန်းသာယာရွာတဝိုက်မှာဒေသခံကာကွယ်ရေးတပ်တွေဖြစ်တဲ့ကယန်းနီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဗိုလ်တပူးနဲ့ကျက်တပ်ရင်းတွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အတွက်ရွာပေါင်း600ကျော်ကကျေးရွာသားတွေဥင်ဆွန်ခွာပြီးဘေးလွရာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ကုန်းသာယာအနီးတောင်ပေါ်ဘက်မှာစစ်တပ်ကတပ်ဆွဲနေရာယူထားပြီးလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်နေတဲ့ကြောင်းနဲ့ကုန်းသာယာကနေအိမ်တချို့မိလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီတိုက်ပွဲအတွင်းကရင်နီပူပေါင်းတပ်ဖက်က6ယောက်ကြာဆုံးတယ်လို့စစ်တပ်ဖက်ကအယောက်30တေဆုံးပြီးအယောက်30လောက်ဒဏ်ရာရတယ်လို့ KNDF သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ပေမဲ့တေဆုံးဒဏ်ရာရရှင်းနဲ့ပတ်သက်ပြီး VOA ကတိကျအတည်မပြုနိုင်သေးပါဘူး။လက်နက်ပြည့်တင်းလာတဲ့စစ်ကောင်စီကားတစ်စီးကိုဒေသခံကာကွယ်တပ်ကတိုက်ခိုက်မိရှို့ဖျက်ဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်။ KNDF နဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောကိုရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဖုန်းနဲ့အချင်းချင်းဆက်သွယ်ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိပါဘူး။
ထိုင်းနိုင်ငံဆုံးကလာပြည်နယ်နဲ့ကန်ချနာဘူရီပြည်နယ်ထဲမှာနှစ်လအတွင်းဖမ်းမိတဲ့ရွှေပြောင်းအလုတ်သမားစင်းထုတ်ပြန်ထားရမှာမြန်မာနိုင်ငံသား9000ထက်မနည်းပါဝင်နေပါတယ်။ဒီလအတော်အတွင်းဖမ်းခံရသူ4600လောက်ရှိပြီးစက်တင်ဘာလ22ရက်နေ့နောက်ပိုင်းဖမ်းမိသူတွေစည်ရင်တဲ့မပါသေးကြောင်းခုရက်တွင်ဖမ်းဆီးရသူပေါင်း200ဝန်းကျင်ရှိတဲ့အတွက်ဆုံးကလာနဲ့ကန်ချနာပြည်နယ်နှစ်ခုမှာအဖမ်းခံရတဲ့မြန်မာစုစုပေါင်း9000လောက်ရှိတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကဦးမင်းဦးကပြောဆိုပါတယ်နေ့စဉ်ခုံးဝေနေကြတဲ့မြန်မာတွေဟာယာနဲ့ချီရှိပြီးလူမောင်ခိုးလူကုန်ကူးမှုတရားမဝင်နေဆက်ဖြတ်ကျော်မှုစတာတွေပြင်ကိုဗစ်အရေးပေါ်ဥပဒေတွေနဲ့ရေးယူခံနေရပါတယ်ထိုင်းနိုင်ငံတောင်ပိုင်းဆုံးကလာပြည်နယ်ကလာဝကအချင်းတောင်တွေကလွတ်ရက်စစ်နေပေမဲ့ပြန်လို့မရသေးတဲ့မြန်မာ600လောက်လဲဒါနော့အချုပ်ထောင်ကြီးထဲမှာရှိနေတယ်လို့စုံခလာခရိုင်ရွှေပြောင်းအလုတ်သမားအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကပြောဆိုပါတယ်။ဖမ်းဆီးခံထားရသူတွေကတချို့ဆိုလို့ရှိရင်နှစ်ကြိမ်ထက်မနည်းလူကုန်ကူးခံရသူတွေပါဝင်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါရွှေပြောင်းအလုတ်သမား3သန်းထက်မနည်းအလုတ်လုတ်ကင်နေကြတာဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9633ညလိုင်းဒိုမီတာ51 kHz 9859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်ဆိုးရလုပ်ငန်းတွေဒီဇင်ဘာ3ရက်နေ့ထိဆက်ပြီးလဲပတ်နိုင်အောင်အထက်နဲ့အောက်လွှတ်တော်200စလုံးကကျေးဇူးပြုနေမှာယာယီအသုံးစရာကိုမဲခွဲအတည်ပြုပေးခဲ့ကြပါတယ်။အခုလိုအတည်ပြုချက်မရခဲ့ရင်တော့ကျေးဇူးပြုညတကောင်ရန်အချိန်မှာအဆိုးရရန်ရတစည်တစ်ပိုင်းကိုရန်နာထားမှာဖြစ်ပါတယ်။အထက်လွှတ်တော်ကထောက်ခံမဲ65မဲကန့်ကွက်မဲ35မဲနဲ့အတည်ပြုပေးတယ်လို့အောက်လွှတ်တော်ကထောက်ခံမဲ254မဲကန့်ကွက်မဲ185မဲနဲ့အတည်ပြုတဲ့အတွက်ဒါကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးဖို့ကိုပေးပို့လိုက်ပါပြီအခုလိုအတည်ပြုချက်ရခဲ့တဲ့အတွက်လက်ရှိအစိုးရဌာနတွေအတွက်သတ်မှတ်ထားတဲ့ရန်ပုံငွေတွေကိုဆက်ပြီးရမှာပါဒီထက်မှာဟာရီကိန်းမုန်တိုင်းနဲ့တော်မီအကြီးကျယ်လောင်ကျွမ်းမှုကြောင့်ပျက်စီးခဲ့ရတဲ့နယ်တွေအတွက်ဒေါ်လာ 28.6 ဘီလီယံချပေးမှာဖြစ်တယ်လို့အမေရိကန်ကိုရွှေ့ပြောင်းအခြေချတဲ့အာဖဂန်ဒုက္ခသည်တွေအတွက်ဒေါ်လာ 6.3 ဘီလီယံပေးမှာပါကျေးဇူးပြင်းနေမှာပဲအောက်လွှတ်တော်မှာဒေါ်လာ1 trillion တန်အခြေခံအဆောက်အအုံစီမံကိန်းအတွက်မဲခွဲဖို့ရှိပါတယ်ဒီစီမံကိန်းကတော့အမေရိကန်နိုင်ငံနဲ့လမ်းဟိုလမ်းဟောင်းတွေတရားတွေပြုပြင်ဖို့နဲ့နိုင်ငံတလောအင်တာနက်ဝန်ဆောင်မှုလုပ်ငန်းတိုးချဲ့ဖို့ပါဝင်ပါတယ
်နှစ်နိုင်ငံအကြားတင်းမာမှုတွေရှိနေတဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ရဲ့ကာကွယ်ဆိုင်ရာတာဝန်ရှိသူတွေနှစ်ရက်ကြာဆွေးနွေးခဲ့ကြပြီးတိုးတက်မှုအနည်းငယ်ရရှိခဲ့ပါတယ်တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ရဲ့နိုင်ငံတကာစီးရေးပူးပေါင်းဆောင်ရွက်ရေးဌာနဒုတိယညွှန်ကြားရေးမှူးဘိုချုပ်ဟောင်ရှူပင်နဲ့အမေရိကန်ပြည်ထောင်စုတရုတ်ပြည်ဆိုင်ရာကာကွယ်ရေးဌာနဒုလက်ထောက်ဝန်ကြီးမိုက်ကယ်ချေ့စ်တို့ဦးဆောင်ပြီးအင်ကာနဲ့ဗိုလ်ဒူးနေတွေမှာအွန်လိုင်းကနေဗီဒီယိုနဲ့ဆွေးနွေးခဲ့ကြတာပါတရုတ်နဲ့အမေရိကန်အကြားနှစ်နိုင်ငံဆက်ဆံရေးနဲ့တပ်မတော်နှစ်ခုအကြားဆက်ဆံရေးတွေအပြင်နှစ်ဖက်စိုးရိမ်ပူပန်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးလေးနက်တဲ့အမြင်တွေကိုဆွေးနွေးဖလှယ်ခဲ့ကြတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဟူကွမ်ကပြောဆိုပါတယ်နိုင်ငံဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုတိယဘူမူဂျီမာတင်မီနာရဲ့ထုတ်ပြန်ချက်မှာတော့တရုတ်နဲ့အမေရိကန်အကြားနှစ်နိုင်ငံပြန်ဆိုင်မှုနဲ့ပတ်သက်ပြီးတာဝန်ယူမှုရှိရှိစီမံခန့်ခွဲနိုင်မှုအတွက်နှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းဖွင့်ထားခြင်းဟာသမ္မတဘိုင်ဒန်အစိုးရရဲ့အရေးပါတဲ့လုပ်ငန်းအစိတ်အပိုင်းတစ်ခုဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO, Gavi နဲ့ UNICEF အပါအဝင်ကုလသမဂ္ဂအဖွဲ့တွေပူးတွဲပြီး မြန်မာနိုင်ငံမှာကိုဗစ် -19 ကာဝယ်ဆေးထိုးလုပ်ငန်းအရှိန်မြှင့်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ကုလသမဂ္ဂအဖွဲ့တွေကစက်တဘာ30ကျန်းသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကုလသမဂ္ဂနဲ့မဟာမိတ်အဖွဲ့တွေကကိုဗစ် -19 ကာဝယ်ဆေးထိုးလုပ်ငန်းအရှိန်မြှင့်ဖို့ကြိုးပမ်းနေတာဖြစ်ပြီးမြန်မာနိုင်ငံအတွက် COVAX ဖွဲ့ပံ့ပိုးမှုနဲ့ COVID ကာဝယ်ဆေး 6.2 တန်းကိုကနူးခွဲပေးထားကြောင်းနဲ့ဒီဆေးတွေကို WHO လမ်းညွှန်ချက်နဲ့အညီဖြန့်ဖြူးမယ်လို့ပြောပါတယ်။မြန်မာနိုင်ငံအရှိတောင်အာရှကတခြားနိုင်ငံတွေနဲ့ရှင်ကိုဗစ်ရောဂါဆစ်ဆေးထိန်းချုပ်ရမှာအကန့်အသတ်ရှိနေတာကိုဗစ်ကာဝယ်ဆေးထိုးပေးနိုင်မှုနည်းတာတွေကြောင့်ဒီရောဂါပြန့်နှံ့မှုပြင်းထန်တာတွေ့ရတယ်လို့ပြောပါတယ်။အခုချိန်ထိလူရေ 73.1 ကကာဝယ်ဆေးတစ်ကြိမ်ထိုးပြီးနှစ်ကြိမ်ထိုးပြီးသူက 6.8 ရာဂိုင်းနှုန်းသာရှိနေသေးတာဖြစ်ပါတယ်
။2022ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးယုံ UNHCR ဟာအမြင့်ဆုံးတင်သွင်းခံရနိုင်ပွဲရှိနေပါတယ်။ UNHCR အနေနဲ့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ Rohingya Muslim ဒုက္ခသည်တွေအပါအဝင်ကွန်ဂိုကနေ Uganda ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေစီးပွားရေးအတက်အကျတဲကြောင့် Venezuela ကနေ Colombia နဲ့ Brazil ဘက်ကိုရွှေ့ပြောင်းဝင်ရောက်လာသူတွေ Afghan မှာ Taliban တွေသိမ်းပိုက်ပြီးအောင်ထွက်ပြေးရတဲ့အိုးမဲ့အိမ်မဲ့ဒုက္ခသည်တွေစတဲ့ကမ္ဘာအနှံ့ကဒုက္ခသည်အရေးတွေကိုဆောင်ရွက်ပေးနေပါတယ်။2022ခုနှစ်အတွင်းဒုက္ခသည်များအတွက် COVID တုံ့ပြန်ဆောင်ရွက်မှုအပါအဝင်ကမ္ဘာတဝန်းကဒုက္ခသည်တွေအတွက်ဆောင်ရွက်ပေးနေပါတယ် UNHCR ကို1950ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုကို1954ခုနှစ်ကတစ်ကြိမ်1982ခုနှစ်ကတစ်ကြိမ်ရခဲ့ပူပါတယ်ခင်ဗျာ
တောင်းကြနေမနဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုယ်စုံမှုကြော်လို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာသတင်းလွှာတွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီနေရာမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းတွေကိုတင်ပြပါမယ်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်ရတဲ့အကြက်တဲတွေကိုအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်ဒီထက်ပိုဆိုးလာနိုင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဆင့်မြင့်အရာရှိကတတိပေးလိုက်ပါတယ်လူပေါင်းတန်းချီစာနာမှုအကူအညီတွေလိုအပ်နေတဲ့အခြေအနေမျိုးမှာနိုင်ငံရေးကိုရှည်တမ်းမတင်ကြဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးအန်ဒရူးကာကူကတိုက်တွန်းလိုက်တာပါကုလသမဂ္ဂအဆင့်မြင့်အရာရှိရဲ့ကြာသပတေးနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ကိုအောင်လွင်ဦးကကောက်နှုတ်တင်ပြထားပါတယ
်မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီး၈လကြာလာချိန်မှာနိုင်ငံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေဟာစိုးရိမ်စရာကောင်းလောက်အောင်ကြီးထွက်လာနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှူးလည်းဖြစ်လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးလည်းဖြစ်တဲ့အန်ဒရူးကာကူကပြောလိုက်တာပါမြန်မာနိုင်ငံမှာဆယ်စုနှစ်တခုကျော်ကြာတာဝန်ယူခဲ့တဲ့ကာလတစ်လျှောက်လက်ရှိအခြေအနေဟာအဆိုးဆုံးဖြစ်နေလေနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲကိုအွန်လိုင်းကပါဝင်ရမှာပြောဆိုလိုက်တာပ
ါ I've never seen the situation as bad as it is now
အခုလောက်ဆိုးတဲ့အခြေအနေမျိုးအရင်ကမကြုံခဲ့ဘူးပါဘူးဒီထက်ဆိုးလာမှာကိုလည်းစိုးရိမ်ရပါတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ဆီယနာသိန်းတာကိုစန့်ကျင်အောင်ကြွမှုတွေနဲ့အတူနောက်ဆက်တွဲမတိမငြိမ်အခြေအနေတွေကြောင့်အရင်ကစာနာမှုကွန်ကြီးလိုအပ်နေသူတသန်းလောက်ရှိနေရကနေ3,000အထိတိုးလာတဲ့အတွက်စိုးရိမ်စရာကောင်းတယ်လို့လည်းပြောဆိုခဲ့ပါတယ
် The number of people in need of humanitarian assistance now is 3 million that's a tripling in over the last 8 months
လူသားချင်းစာနာမှုအကူအညီလိုအပ်နေသူအရေအတွက်ဟာအခုဆိုရင်3,000ရှိနေပါပြီဒါဟာပြီးခဲ့တဲ့10လအတွင်း3,000ဖြစ်လာတာပါနောက်ထပ်30,000လောက်ဟာလည်းဆင်းရဲမွဲတေမှုအဆင့်သတ်မှတ်ချက်အောက်မှာရှိနေပါတယ်လူရေတဝက်လောက်ဆင်းရဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေမျိုးကိုအ ਨੇ ဆုံးလွန်ခဲ့တဲ့အနှစ်20မှာမတွေ့ခဲ့ဘူးပါဘူး
မြန်မာနိုင်ငံမှာစာနာမှုအကူအညီလိုနေသူ3,000လောက်အတွက်ဒီနေ့မှရန်ပုံငွေဒေါ်လာ385သန်းလိုအပ်ပေမဲ့အခုချိန်ထိ3,000ပုံသာရရှိထားသေးတယ်လို့လည်းပြောပါရယ်ဆီယနာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေနဲ့ကိုဗစ်ကရောဂါကူးစက်မှုတွေအပြင်းထန်ကြုံခဲ့ရတဲ့မြန်မာနိုင်ငံမှာစာနာမှုအကူအညီတွေပေးရရမှာသွားရေးလာရေးလုံခြုံရေးစိန်ခေါ်မှုတွေကြီးကြီးမားမားရှိနေတာကိုလည်းကုလသမဂ္ဂဌာနရရှိကကူကပြောဆိုသွားတာပါအကူအညီလိုအပ်ချက်တွေကြီးကြီးမားမားရှိနေချိန်မှာကုလသမဂ္ဂဖွဲ့စည်းရေးပါဝင်စာနာမှုအကူအညီပေးတဲ့သူတွေကိုနိုင်ငံရေးအမြင်နဲ့မကြည့်ကြဘူးလဲတိုက်တွန်းလိုက်ပါတယ
်
ခံစားချက်တွေကတိတ်ကိုမြင်မနေပါတယ်လူတော်တော်များများကလည်းစိတ်ပြက်နေကြပါတယ်ဝင့်ဝင့်လင်းလင်းပြောရရင်စာနာမှုအကူအညီပေးတာဟာပြိပက္ခမှာတစ်ဖက်ဖက်ကိုဗက်လိုက်တဲ့ဆိုတဲ့အမြင်လွဲမှားမှုတွေရှိပါတယ်ကုလသမဂ္ဂနဲ့မိဖက်အဖွဲ့စည်းတွေဟာစာနာမှုအကူအညီတွေကို နိုင်ငံတကာမှလက်ခံထားတဲ့အခြေခံစည်းမျဉ်းစည်းကမ်းတွေနဲ့အညီပေးအပ်ဖို့တန်ဓေဋ္ဌံချထားပါတယ်။မြန်မာပြည်သူတွေကိုကူညီတဲ့နေရာမှာသေချာပေါက်ဘက်လိုက်မှာမဟုတ်ပါဘူး
။မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေဟာထိမနိုင်သိမ့်မြအဆင့်ထိရောက်မလာအောင်နိုင်ငံတကာတိုင်းဝန်ကကြိုးပမ်းကြဖို့ကုလသမဂ္ဂတွင်ရမှုချွေရဲ့တိုက်တွန်းချက်ထွက်ပေါ်လာပြီးနောက်တည့်မှာပဲမြန်မာနိုင်ငံဆိုင်ရာအရာရှိရဲ့သတိပေးချက်ထွက်ပေါ်လာတာပါကုလသမဂ္ဂတွင်ရမှုချုပ်အန်တိုနီယိုကူတာရက်စ်ကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာကိုပုံမချုပ်ကင်လာတာကိုတံပြန်မှုခက်ခဲလာမှာဆိုရင်လည်းအကြောင်းနဲ့အခြေအနေတွေဟာဒေသတွင်းမှာသာမကတခြားဘက်ပြန့်နှံ့လာမှာဆိုရင်လည်းအကြောင်းထွေထွေညီလာခံကိုဗိုလ်ထုနေ့ကပေးပို့တဲ့အစီရင်ခံစာထဲမှာပြောဆိုထားပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့တတိပေးချက်ကိုနားဆင်ရပြီးခုတစ်ခါတော့ငြိမ်းချမ်းရေးကိစ္စကိုကြည့်အောင်ပါလာမယ့်နှစ်ဒီပြည်ထောင်စုနှစ်ဟာစင်ရတုနှစ်ပတ်လည်နေ့ကြီးဖြစ်တာမို့မြန်မာစစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးတိုးလှုပ်သွားဖို့ပြောလိုက်တာကလက်တွေ့ခက်ခဲနိုင်တယ်လို့တုံ့ပြန်မှုတွေရှိလာပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဘာကြောင့်အခုလိုတုံ့ပြန်ကြတာပါလဲဒီအကြောင်း KIO သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူး KNU ရဲ့အထွေထွေအတွင်းရေးမှူးပရိုတာရုံမှုနဲ့ဒီ PPST လို့ခေါ်တဲ့ NCA အပြည့်ရဲ့လက်မှတ်ထိုးအဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်တို့ကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းကမနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာ
ပထမအချက်အနေနဲ့ကတော့2022ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဟာကျွန်တော်တို့နိုင်ငံရဲ့85နှစ်ပြည့်စင်ရတုပြည်ထောင်စုနေ့ဖြစ်ပါတယ်ပြည်ထောင်စုစိတ်ဓာတ်ကိုအရင်ခံတဲ့သွေးစည်းညီညွတ်မှုနဲ့တိုင်းသားအလုံးပေါင်းတစီတဲ့ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်။ကြာရောက်လာတော့မဲ့85တပြည့်စင်ရတုတွေကိုကြိုဆိုသောအဖြစ်ပြည်အောင်စုမြန်မာနိုင်ငံတော်အစိုးရအနေနဲ့၁ပြည်အောင်စုစိတ်ဓာတ်ရှင်သန်ခိုင်မာစေရေးလုပ်ငန်းစဉ်၂ငြိမ်းချမ်းရေးလုပ်ငန်းစဉ်များကိုတိုးမြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးမြင့်ဆောင်ရွက်နိုင်ဖို့၁ကတော့သက်ဆိုင်ရာတိုင်းရင်းသားများသက်ဆိုင်တဲ့သူများကိုယ်တိုင်ပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်များအကျိုးဆောင်နိုင်ရေးနဲ့မြင့်တင်နိုင်ရေးဆောင်ရွက်ခြင်း2တမတော်ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကော်မတီနဲ့ EEO များဓာတ်ရိုက်ဆွေးနွေးခြင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မြင့်တင်ရေးအဖွဲ့များနဲ့ဆွေးနွေးခြင်း3 NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနဲ့ငြိမ်းချမ်းရေးပုံမူခိုင်မာအောင်ဆောင်ရွက်ခြင်း NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအား NCA လက်မှတ်ရေးထိုးနိုင်အောင်ရည်ရွယ်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုညှော်နှဲလာစေရေးနှစ်ဖက်သဘောတူညီချက်များရရှိရေးတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီပေါ်KIO ကချင်းလင်းမြောက်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘူးကတော့
85နှစ်ပြည့်ဒီထောင်စုနဲ့နှစ်ပတ်သက်တာဟာဒီပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီရင်းချမ်းကြီးအတွက်ဆိုတော့နန်းစင်ချမှတ်တာတော့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အသေးစိတ်လုပ်ငန်းစဉ်ကဘယ်လောက်ထိဒီပြည်သူလူထုတွေအခုဒီနေ့ဒီလက်နဲ့ကြိုက်တော်လာနေတဲ့ NUG PDF အဖွဲ့ဒီပြည်သူလူထုတွေအတွက်ခံစားခွင့်မရှိတဲ့အစီအစဉ်ဆိုလို့ရှိရင်တော့ဒီစနေရီဆိုတဲ့အကောင့်တွေဖို့ဖို့တော့ထည့်မယ်လို့ထင်ပါတယ်။ကျွန်တော်တို့တိုင်းသားနဲ့ကြိုင်အဖွဲ့ကြီးနဲ့လူလားချက်တွေကိုတကယ်တိရောက်နိုင်တဲ့ဒီအစီအစဉ်ဟုတ်မဟုတ်ဆိုတဲ့အပေါ်မှာလည်းဦးတည်မယ်။ဘာကြောင့်လဲဆိုတော့လူခဲ့တဲ့နေပေါ်များစွာဆွေးနွေးခဲ့တဲ့ငင်းချမ်းရဖြစ်ပါတယ်။ဒါပေမဲ့တိတ်ပြမတိရောက်ခိုင်မာတဲ့ဆုံးဖြတ်ချက်တွေမရခဲ့တာအတွေ့အကြုံတွေရှိခဲ့လို့ဖြစ်ပါတ
ယ်။ KNU ကအမျိုးသား CEO အထွေထွေအတွင်းရမှုဖရိုတာတို့မူကလည်း
ဒီခိုင်ရပဲဒီချိုင်းရွှေလို့ဆိုတော့ကျေကျေရမယ့်ကိစ္စတစ်ခုဖြစ်တာပေါ့ဒါပေမဲ့ပေါ့နော်ဒီ trust တွေလည်းခေါ်တဲ့ကျွန်တော်တို့ဒီခုဒီဆောက်ချင်းအစ်စ်တွေကနေသွားဖို့ဆိုတော့ကျွန်တော်တို့ခရဲမှုကြီးကြိုးစားခဲ့ကြပါတယ်ဒါပေမဲ့အနာသိမှုကအကုန်လုံးကိုခြေထောက်နဲ့ခြေရင်းချသွားတယ်လို့ကျွန်တော်အဲ့လိုပြောလို့ရပါတယ်အဲ့တော့ကြောင့်ဒီလိုကာလမှာကျွန်တော်တို့အကြံပြုလိုတာကအစ်စ်ခရဲဆဲလို့ပထမဦးဆုံးပြောမယ့်အစားပေါ့နော်မျိုးတွေမှာနေတွေမှာလူရွာတွေမှာလိုက်ပြီးတော့တိုက်ခိုက်တာတွေလူစုတွေဖိနှိပ်တဲ့ဟာတွေအရင်ဆုံးပြန်ရုပ်လိုက်ပြီးတော့တကယ်ယုံကြည်နိုင်လောက်တဲ့လက်တွေ့ပေါ်ပြဒီမျက်စိနဲ့မြင်နိုင်လောက်တဲ့အနေအထားကပြန်ချရမယ်လို့တော့ဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကတော့ဒီ statement လေးတွေထုတ်တာ media release လေးတွေလုပ်တာဖြစ်ဆိုင်တော့လက်တွေ့ကြတဲ့ပြည်ပြည်ပြောင်းလဲမှုတွေကိုရေရေတင်းတင်းလုပ်ဖို့ပဲကျွန်တော်တို့ပြောလ
ိုက်ပါရအောင်ဒါအပြင် PPSD လို့ခေါ်တဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အကြံပေးဦးခွန်ဆိုင်ကလည်း
ဒီကိစ္စဟာအပြောနဲ့အလုံညီတယ်ဆိုလို့ရှိရင်ဒိနီးနဲ့မဆိုလက်မှတ်ထိုးသူရောမထိုးသူရောကအားလုံးက ီတောင်စုကြီးကခွဲထွက်ဖို့လုပ်နေတာမဟုတ်ဘူးဒီတောင်စုဒီမြေဖို့ကိုနီးကိုဟာနဲ့လုပ်နေတာတို့တော်လေးပဲအရင်ဆုံးကတော့စစ်ပွဲဖြစ်လာခဲ့တာကအဓိကကကွန်မြူနတီပါတီတို့ဘာလို့အဲ့ဒါကလွယ်လို့ရှိရှင်တော့ဒီပမာအစိုးရနဲ့ပမာမဟုတ်ဘူးတိုင်းရင်းသားစီတူရဲ့စတိတခါနော်တို့တော်လည်းပဲအခုကြတော့အဲ့လိုမျိုးမဟုတ်တော့ဘူးဒီဗမာအုပ်ချုပ်စုအစိုးရနဲ့ဒီဗမာဆိုတဲ့မျိုးတွေပြည်သူတွေရဲ့အတွင်းမှာဟိုကပြဿနာပေါ်လာတဲ့အခါတော့ဒီပါဝင်တဲ့အဖွဲ့အစည်းတွေလူတွေကလည်းညားပါတယ်ဆိုတဲ့အခါကျတော့လေသူတို့ရဲ့လူလားချက်တွေဒီထားမယ်စားသူတို့ကိုလည်းသူမျိုးစုတို့ပါလေနော်အားလုံးသူနေဘူးလို့ပါအဲ့ဒါမှသာဝင်းချင်ရမှာ
တကယ်တော့ပင်လုံစာချုပ်ဆိုင်ရာတည်တော်စုစိတ်တက်ပေါ်မြမအုပ်ချုပ်သူတွေနဲ့တိုင်းရင်းသားတွေကြာအမြင်မတူတာကိုရှေ့ဆက်မဖြေရှင်းနိုင်ရင်တော့တဝဲလေလေဖြစ်နေအောင်မယ်လို့သုံးသပ်မှုတွေရှိနေပါတယ
်စစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးကိုတိုးလှုပ်သွားမယ်လို့အခုလိုပြောနေချိန်မှာပဲမြေပြင်မှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီရဲ့အပြစ်ရက်9လတက်တန်းတိုးကျညာထားချိန်မှာကချင်ပြည်နယ်ဘက်မှာတိုက်ခိုက်တာတွေဆက်ဖြစ်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသဘက်မှာလည်းတိုက်ပွဲတွေဖြစ်နေတာပါရန်ကုန်ကလာတဲ့ဒီရှမ်းနဲ့ကချင်ဘက်ကတိုက်ပွဲသတင်းအခြေအနေကိုတော့ကိုငင်းညံ့ကပြောပြပေးမှာဖြစ်ပါတယ
်ကိုဗစ် -19 ကပ်ရောဂါကိုကာကွယ်ထိန်းချုပ်ဖို့ထာဝရငြိမ်းချမ်းရေးရရှိအောင်ဆောင်ရွက်ဖို့အပြင်လာမယ့်နှစ်မှာကြာရောက်မဲ့85နှစ်မြောက်စင်ရတုပြည်တော်စုနေ့ကိုကြိုဆိုတဲ့အနေနဲ့ဆိုပြီးနိုင်ငံတော်မှာ9လကြာအပြည့်ရက်ဆဲကြောင်းစစ်ကောင်စီကကြေညာပြီးနောက်တရက်မှာပဲကချင်နဲ့ရှမ်းမြောက်ဒေသတွေမှာမိုင်းခွဲတိုက်ခိုက်တာနဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါကချင်ပြည်နယ်အတွင်းမှာတော့မိုးကောင်းဖားကန့်တနိုင်းမြို့နယ်တွေကလီဒိုလမ်းမပေါ်နဲ့မိုးမောက်မြို့နယ်မှာအဓိကဖြစ်ခဲ့ပါတယ်မိုးကောင်းမြို့နယ်အတွင်းမှာစစ်ကောင်စီရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ်
ဒီတော့ဒီလမ်းလမ်းပြတော်ပေါ်မှာကြာတော့ပါတော့ပါခဏတော့တော့ဟိုတိုက်ပွဲဖြစ်တယ်အသေးနိုင်ဝင်ကြတော့မှာစစ်ကား3စီးပြတ်လာတယ်အဲ့ဒီစစ်ကားတွေကိုဘိုင်းခွဲတိုက်ခိုက်တယ်ဆိုတော့ဒီကားတွေစစ်ခိုက်တော့ဝင်တော့ရောက်ဆိုတော့ကျွန်တော်အပြည့်စားအဲ့ဒီတော့ဒီကားကို
ဖားကန်မျိုးနယ်ကဒေသခံတူကလည်းမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ကြောင်းပြောပါတယ
်တွန်ဘောင်နဲ့ခုံချရန်သားပါကဲဒီကားတွေကိုင်းရင်ကောင်ကမိုက်ဆွဲပေးရလို့ကြားတယ
်ဒီလ25ရက်နဲ့26ရက်နေ့တွေကလည်းအဲ့ဒီနေရာနားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ခွန်ဆိုင်ရန်ရွာကဒေသခံ300လောက်လဝါရွာမှာတိမ်းရှောင်နေရပါတယ်ဒီလ29ရက်နေ့ဗုဒ္ဓနေ့ကတနိုင်းမြို့နယ်တိမ်ကောက်ရွာအနီးမှာလည်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ကြောင်းတနိုင်းဒေသခံတွေကပြောပါတယ
်မိနစ်30လောက်တော့မင်းတို့ပြည်သူတွေကြားရတယ်ဖြစ်တာကတော့ဒီတိမ်ကောက်ကျေးရွာနဲ့မပြတ်ကျေးရွာကဖိုင်ရုံ6ခုကရှိတယ်အဲ့နားမှာဖြစ်တယ်လို့ပြောတယ်
ပြီးခဲ့တဲ့အပတ်တွေအတွင်းတနိုင်းနဲ့ရှင်ပွေရန်အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အဲ့ဒီဘက်ကိုလူလက်နဲ့ရိတ်ခါဖြစ်တင်းတဲ့စစ်ကြောင်းတွေကို KIA ကကြားဖြတ်တိုက်ခိုက်တာတွေကြောင့်လီဒိုလမ်းမတကျော်တိုက်ပွဲတွေဖြစ်ပွားနေကြောင်းဒေသခံတွေကယူဆနေပါတယ်။ဒီကနေ့မနက်ပိုင်းမှာကချင်းပြည်နယ်အရှိချမ်းကမိုးမောက်မြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားတာရှိကြောင်းမိုးမောက်ဒေသခံကပြောပါတယ
်။ဒီမိုးမောက်အထက်ပေါ့ကွာဟိုအချင်းတမိုင်ပေါ့ရောက်ဆောင်အေးအပေါ်ဘက်မှာမင်းညာကဝင်လာတဲ့တဲ့ဘာဟိုအဲ့ဒါဒီမိုးဟာ PDF နဲ့ချရတယ
်ကချင်သတင်းမီဒီယာတွေကတော့မိုးမောင်းမြို့နယ်လုံချာရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA တပ်တွေအကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားကြောင်းဖော်ပြကြပြီးလုံချာရွာသားတွေကစစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရကြောင်းဖော်ပြပါဗျ။ဒီလ28ရက်နေ့ကလည်းမိုးမောင်းမြို့စိန်လုံးလမ်းကွဲမှာမိုင်းတလုံးပောက်ကွဲခဲ့ပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့MNDA ခေါ်ကိုကန်တက်တွေအကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပါတယ်။လက်ရှိတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမုံကိုဒေသခံပြောကြတာက
မနေ့ကနေဒီနေ့တော့ပြည်နေကြတယ်ဟုတ်ကဲ့။အခုတော့ပြည်နေတာပဲမုံကိုမြို့နာပေါ့။ကောင်းတော့ဖတ်တယ်မှာ
။ MNDA ကိုကန်တက်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ပြီးခဲ့တဲ့3ရက်အတွင်းတိန်းနီကွန်းလုံနဲ့မုံကိုဒေသဘက်တွေမှာတိုက်ပွဲပြင်းထန်ကြောင်းဖော်ပြထားပါတယ်။မူဆယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်တွေမှာဇူလိုင်လကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဩဂုတ်လဆန်းပိုင်းကကျူကုတ်ပန်ဆိုင်ဒေသအတွင်းမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ဒေသခံ1400ကျော်လောက်တရုတ်မြန်မာနယ်စပ်မှာတိမ်းရှောင်နေရတယ်လို့ဩဂုတ်လကုန်ပိုင်းမုံကိုမြို့နီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ900ကျော်ဟာမုံကိုမြို့မှာခုံလုံနေရပါတယ်။စက်တင်ဘာလလယ်လောက်ကမုံကိုမြို့ရောက်စစ်ပြေးဒုက္ခသည်80လောက် ကိုဗစ် -19 ကာယောဂါပိုးတွေးခဲ့ပေမဲ့လည်းအခုခါမှာတော့ထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်နေပါပြီ။ကချင်နဲ့ရှမ်းမြောက်ဒေသကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလို KIA နဲ့ MNDAA ကိုဆက်သွယ်မေးမြန်းနိုင်ဖို့ဆက်သွယ်ရမှာလဲဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ။
ပြည်ရဲ့တောက်ကြနေမနေခင်ရေဒီယိုအစီအစဉ်တွေကိုကျွန်တော်ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။အခုတော့ပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေတက်ကိုလည်းတင်ပြကြပါတယ်။ပြည်တွင်းမှာ73စီဈေးနှုန်းတွေတက်လာနေပြီးတော့လူတလောက်ဝယ်ယူနိုင်မှုအခက်အခဲရှိနေသလိုဒေသတချို့မှာတော့စီဆိုင်တွေပိတ်ထားရတဲ့အနေအထားမှာရှိပါတယ်။တတ်မှတ်ထားတဲ့ဈေးနှုန်းအတိုင်းရောင်းချတဲ့ဆိုင်တွေရှိပေမဲ့အရင်တက်ကိုဈေးမြင့်လာတာကြောင့်စီဝဲယူသူတွေအခက်တွေ့နေရပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မတ်အလီမှာပြောပြပေးပါအောင်ဗျာ
နိုင်ငံတွင်းရွှေစည်းဒေါ်လာစည်းနဲ့နိုင်ငံခြားငွေလဲနှုန်းအပြောင်းလဲတွေနဲ့အတူမြန်မာကျပ်ငွေတန်ဖိုးကျဆင်းနေပြီးကုန်စည်ဈေးနှုန်းတွေနဲ့ဆက်သုံးစည်ဈေးတွေလည်းတက်လာနေပါတယ်အခုလိုတရရိတ်တက်လာတဲ့ဈေးနှုန်းတွေကြောင့်ဆက်သုံးစီပြတ်မှာကိုစိတ်ပူနေကြပြီးဝယ်ယူစုဆောင်သူတွေရှိသလိုတချို့ကတော့ဒီထက်ပိုဈေးတက်မလာခင်နိုင်တဲ့လောက်ဝယ်ယူထားတာတွေလည်းရှိပါသေးတယ်။ဒီလိုကြိုတင်စုဆောင်တာဈေးကွက်ထဲသတ်မှတ်ထားတဲ့နှုန်းတိုင်ရောင်းချဖို့ခက်ခဲတာတွေကြောင့်စီဆိုင်တချို့ပိတ်လိုက်ရတဲ့အခြေအနေထိရောက်ခဲ့ပါသေးတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောက်ကျိုးမြို့မှာဖွင့်လှစ်ထားတဲ့စီဆိုင်တွေကတချို့ဆိုင်တွေဆိုရင်ပစ္စည်းပြက်လို့ပိတ်လိုက်ရသလိုဖွင့်ထားတဲ့ဆိုင်တွေမှာလည်းတန်းစီပြီးဝယ်ယူနေရတယ်လို့နောက်ကျိုးဒေသခံတအူးကပြောပါရယ်
။တန်းစီနေရတဲ့တချို့စီဆိုင်တွေတော့အကုန်လုံးပိတ်ကုန်ပြီပဲ။ဝယ်ဖို့တော့မလွယ်ဘူး။ဒီဘက်မှာတချို့ဆိုင်တွေဆိုလို့ရှိရင်တိုကင်နဲ့ပေါ့နော်အဲ့လိုမျိုးတွေတော့မှတန်းစီနေရတယ်ပေါ့နော်အခုဆို။လိုတဲ့လောက်တော့မရဘူး။အဲ့လိုအကန့်တက်နဲ့ပေါ့နော်အဲ့လိုမျိုးတွေတော့ပြီးနေရပေါ့နော်ဟုတ်။
စီဝါကူတန်ဌာနနဲ့ဆက်သုံးစီတင်သွင်းဖြတ်ပြူရောင်းချရဲ့အတင်းကရန်ကုန်မန္တလေးနဲ့နေပြည်တော်ကစီဆိုင်တွေမှာသတ်မှတ်ထားတဲ့နှုန်းထားအတိုင်းရောင်းချဖို့ဈေးနှုန်းတွေသတ်မှတ်ထားပြီးဈေးပိုရောင်းတဲ့ဆိုင်တွေကိုတိုက်ကြားနိုင်တယ်လို့ထုတ်ပြန်ထားပါတယ်။ဈေးကွက်ထဲမှာတော့သတ်မှတ်ထားတဲ့ဈေးထက်အနည်းဆုံး900ပိုပေးပြီးဝယ်ယူနေရတယ်လို့စီဝဲသူတွေစီကသိရပါတယ်။လာရှုံမြို့မှာတော့ဆက်သုံးစီလိုတလောက်ဝယ်ယူနိုင်ပေမဲ့ဈေးတက်လို့အခက်ခဲကြုံနေရတယ်လို့ဒေသခံတူကပြောပါရယ်
။ဒီကံကဆိုင်းကုတ်ပြည်မှာကြော်ညာထားတာကြတော့အောက်သိန်းစီတက်လို့ရအောင်ပေါ့နော်1950တချို့ကတည်းက1550 1600ပါအဲ့လိုဆိုတော့ဒီကအားတက်တော့အခုဈေးတွေကားကိုဆက်တိုင်းနှဲတော့တာပေါ့။ဒီကထည့်တဲ့လူတွေနှဲတော့တာပေါ့။ကျွန်တော်တို့လည်းနည်းနည်းတော့အားပဲတက်ထည့်တာဆိုတော့စိတ်ပြေတနာတော့မရှိပါဘူး။ကားတွေလည်းတွက်ပြီးပြွေးနေကြတာပဲ။ဒီလိုမျိုးစီဈေးတော့စကုံတော့ကုန်တက်မှာပေါ့ကျွန်တော်တို့ဒီကုန်လေးလုံးတက်မှာကြတော့လူတွေပို့ပြီးတော့ခက်ခဲမှာပေါ့
အေယော်ဒီတိုင်းပတ်သိမ်မျိုးမှာလဲစီဆိုင်တွေပုံမှန်ဖွင့်ထားပြီးဝယ်သူတွေလိုတလောက်ရနေပေမဲ့ဈေးတက်နေတာကြောင့်မျိုးရင်းမှာအသွားလာတိတ်မရှိဘူးလို့ဒေသခံတဦးကပြောပါတယ်
ကျွန်တော်ပတ်သိမ်မှာတော့ဆိုင်တွေပိတ်တာတော့တိတ်မရှိဘူးကြူအောင်လို့ထည့်တော့ရနှုန်းအခုဆိုရင်ဒီတစ်ခါဖြစ်ရင်အပြည့်တစ်ခါဖြစ်ရင်စီရဟို6000တန်းလို့ဖြစ်ရတသိန်းနောက်အောင်ကတ်နေပြီပေါ့နော်ဒီတစ်ခါဖြစ်ရင်6000ပတ်ချလိုက်လို့စီရကြည့်ပါလေ။ဟိုက9000ဝက်ချတယ်တော့ဖြည့်နေ။နောက်ဆုံးအဲကုတ်ဖို့စီရမှာတော့သိမရှိရုပ်ပဲ
။နယ်မြို့တွေမှာတော့ဆက်သုံးစီစီနှုန်းကဒီဇိုင်းနဲ့ဒီဇိုင်းမတူသလိုလွယ်လွယ်ကူကူရနိုင်ဖို့ကလည်းအရင်ကထက်ခက်ခဲလာတယ်လို့ဒေသခံတွေကပြောနေပါတယ်ရှင
်။မြန်မာပြည်တွင်းကဒီလောင်စာစီဈေးမြင့်လာတဲ့အခြေအနေကိုအလေးမှပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကိုVOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတောက်ကြနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေကြဖြစ်တဲ့ line meter 25 kHz 11113ည line meter 40 kHz 9413ည line meter 51 kHz 5805နဲ့ line meter 190kHz 1509ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကိုဗစ်ရောဂါစတင်ပြန့်ပွားတာကိုစုံစမ်းစစ်ဆေးဖို့ဩစတြေးလျအစိုးရတောင်းဆိုခြင်းကစပြီးတရုတ်နဲ့ဆက်ဆံရေးအစီအမပြေဖြစ်လာတယ်လို့ပြောနိုင်ပါတယ်။ဒီတော့တွင်လွန်ခဲ့တဲ့မေလကတရုတ်ပင်လယ်အရှေ့ပိုင်းမှာအမေရိကန်ဂျပန်ပြင်သစ်တို့ကျင်းပတဲ့ရေတပ်စီရေးလေ့ကျင့်ခန်းမှာဩစတြေးလျပါဝင်လာတာဟာတရုတ်အတွက်မကျေနပ်စရာဖြစ်လာပါတယ်။စိတ်အင်အားမဖြစ်စလောက်သာရှိတဲ့ဩစတြေးလျကိုဂရုစိုက်စရာမလိုဘူးလို့တရုတ်ကွန်မြူနီရဲ့ Global Times မှာကြည့်တာကြပါလေ။ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်ဩကတ်စ်မဟာဗိတ်ဖွဲ့တဲ့အခါမှာတရုတ်တုံ့ပြန်မှုဟာပြင်းထန်လာပါတယ်။စက်တင်ဘာ15ရက်နေ့ကကျင်းပတဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာစိတ်တူသဘောတူတွေဖြစ်တဲ့အမေရိကန်၊ဗြိတိန်နဲ့ဩစတြေးလျဟာသူတို့ယုံကြည်ချက်ကိုကာဝယ်ဖို့နဲ့လုံခြုံရေးဖွံ့ဖြိုးရေးမြင့်တင်ဖို့အတွက်သုံးနိုင်ငံကာဝယ်ရေးမဟာမိတ်ဩကတ်စ်ကိုတည်ထောင်တယ်လို့ဖော်ပြပါတယ်။တရုတ်အန်ဒီရဲ့ကြီးမားတာရာကိုမပြောပေမဲ့တရုတ်ကိုဟန်တားဖို့စစ်ဘရင်စကားနဲ့ဆိုရင်ခွေထားဖို့ရွေတာလို့မြင်ကြပါတယ်တရုတ်ရဲ့ပေါကပလမ်းကြောင်းကိုအနောက်တိုင်းမှာသင်္ဃမကင်းဖြစ်နေတာကြာပြီးဖြစ်ပေမဲ့မြန်မာပြည်လိုနိုင်ငံလေးတွေကတော့အခွင့်အလမ်းလို့မြင်ကြပါတယ
်တရုတ်အစိုးရရဲ့ပေါကပလမ်းကြောင်းစီမံကိန်းဟာအာရှပစိဖိတ်ဒေသကနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးနေတယ်လို့ဘူယုံမီမီအွန်လိုင်းကကိုကြိမ်မြောက်မော်စကိုနိုင်ငံတကာလူညုံရင်းညီလာခံမှာဇွန်လ23ရက်နေ့ကပြောပါတယ်။အာရှပစိဖိတ်ဒေသမှာအင်အားကြီးနိုင်ငံတွေမဟာဗျူဟာပြိုင်ဆိုင်လို့ဒေသတွင်းပြည်ပကကြီးထွားလာမယ်လို့ခန့်မှန်းပါတယ်။ဒီမိုကရေစီလူအခွင့်အရေးကိုအကြောင်းပြပြီးပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်ချဲလဲတာမျိုးကိုလည်းအများကြီးတွေ့ရလိမ့်မယ်လို့ဆိုပါတယ်။နိုင်ငံအချို့ဟာသူတို့နဲ့မတူတဲ့နိုင်ငံရေးစနစ်နဲ့အတွေးခေါ်တွေကိုလွှမ်းမိုးဖို့နီလန်မျိုးစုံနဲ့အစဉ်တစိုက်ကြိုးပမ်းနေတယ်လို့လဲတက်ချုပ်မင်းအောင်လိုင်ကမော်စကိုညီလာခံမှာပြောသွားပါတယ်။မြမအရေးမှာမဆွတ်ဖက်ကြဖို့တတိပေးထားတာဖြစ်ပါတယ
်။မြမပြည်တွင်းပြပရေးရမှာတရုတ်ကအရေးကြီးတဲ့အခန်းကပါဝင်နေတာမို့တရုတ်အခြေအနေဆိုးဝါးလာရင်မြမပြည်မှာကြရက်ရိုက်လာမှာကိုစစ်အစိုးရစိုးရိမ်နေပုံရပါတယ်။ပြပကဆွတ်ဖက်လာမှာကိုတက်ချုပ်ကြီးစိုးရိမ်နေတာထင်ရှားပါတယ်။ယူသားတဲ့ဒီမိုကရေစီစနစ်ကိုအကောင့်ထည့်ဖော်ခြင်းလို့စစ်အာဏာသိမ်းရတယ်လို့ပြောတာကတော့ဒီမိုကရေစီကျင့်သုံးသူတွေလက်ခံနိုင်စရာအကြောင်းမရှိပါဘူးဒီမိုကရေစီနိုင်ငံသုံးနိုင်ငံရဲ့ဩကတ်အဖွဲ့ဟာစစ်အာဏာရှင်အတွက်ဝင်းတုံစရာဖြစ်နေပါတယ်အရင်ကလည်းတည်င်းဖလှယ်ဖို့ဖွဲ့ထားတဲ့ Five Eyes အဖွဲ့မှာအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေသာပါဝင်ပါတယ်ယုံကြည်မှုကိုအခြေခံတဲ့လုပ်ငန်းတွေမှာရည်ကျင်းမှုအခြေခံတူညီတာကိုဦးစားပေးတာများပါတယ်။တမိုင်းဟာနိုင်ငံတကာဆက်ဆံရေးမှာရုံပြန်ဟနေပါတယ
်။ဒီဇယ်သုံးရေငုပ်သင်္ဘောတွေပြင်သစ်စီကဝယ်ယူဖို့အစီအစဉ်လုပ်ပြီးတော့ပြင်သစ်နဲ့အတူစီရေးလေ့ကျင့်ခန်းလုပ်ပြီးမှဩဂတ်စ်မဟာမိတ်အဖွဲ့မှဝိုင်းပယ်ခံရတာကိုပြင်သစ်ကမကြည်မချမ်းဖြစ်သွားပါတယ်။ပြင်သစ်ကိုမယုံသလိုဖြစ်သွားပါတယ်။အမေရိကန်ရဲ့အနုမြူစွမ်းရင်သုံးရေငုပ်သင်္ဘောနဲ့ထောင်လိုင်းဤပညာရဖို့ဩစတြေးလျအတွက်ပိုရေးကြီးပါတယ်အနုမြူစွမ်းအင်ရေငုပ်သင်္ဘောတွေရလို့ဩစတြေးလျဟာတရုတ်ထက်ပိုပြီးအားကောင်းမှာမဟုတ်ပါဘူးဒါပေမဲ့အမေရိကန်အနုမြူရေငုပ်သင်္ဘောတွေဩစတြေးလျမှာစိုက်ကပ်နိုင်တာဟာတရုတ်အတွက်ရတဲ့မအေးစရာဖြစ်လာနိုင်ပါတယ်ဩစတြေးလျကသမဂ္ဂတွေဖြစ်တဲ့သင်္ဘောသားသမဂ္ဂနဲ့လျှက်စစ်အလုပ်သမားသမဂ္ဂတွေကတော့အနုမြူရေငုပ်သင်္ဘောစီမံကိန်းဟာတိုင်းပြည်အတွက်အကျိုးမရှိဘူးလို့သုံးသပ်ကြပါတယ်
အင်္ဂလိပ်အမေရိကန်နဲ့တရုတ်ကွန်မြူနီဟာအခြေခံအတွေ့အခေါ်ကွဲပြားခြားနားပါလေ1950ကဖြစ်ပေါ်တဲ့ကိုရီးယားစစ်အတွင်းချောင်းချုံတိုက်ပွဲမှာ အမေရိကန်တပ်တွေအရင်နိုင်သွားပြီးမော်ရှီတုံရဲ့ပြည်သူစစ်တပ်အောင်ပွဲခါနာကိုအခုတည်းထိတရုတ်ကဂုဏ်ယူနေပါတယ်။ကိုရီးယားစစ်ပွဲအနှစ်80ပြည့်နေ့မှာချောင်းချုံစစ်တပ်မွေးကြဖို့တံပရရှီချင်းဖင်ကဩဝါဒစကားပြောကြားသွားပါတယ်။အမေရိကန်နဲ့အင်္ဂလိပ်ကတော့ပထမနဲ့ဒုတိယကမ္ဘာစစ်မှာအောင်ပွဲခါနာကိုသာဂုဏ်ယူကြပြီးကိုရီးယားစစ်ကိုတော့မစ်ပစ်လိုကြပါတယ်။မော်ရှီတုံကကတကားပိတ်ဝါဒကျင့်သုံးတဲ့တရုတ်နိုင်ငံကိုတကားဖွင့်နိုင်အောင်အမေရိကန်ကကူညီခဲ့ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးအဆင်ပြေလို့တရုတ်ကွန်မြူနီဟာအရင်းရှင်ဖြစ်လာတာပါ။အမေရိကန်နဲ့ဆက်ပြီးရင်တရုတ်ပြည်အကြီးအကျယ်ဒုက္ခရောက်သွားနိုင်တာကိုချောင်းချုံစိတ်ဓာတ်ရှိသူတွေသိကြပါတယ်။တရုတ်ရဲ့တပါတီအာဏာရှင်စနစ်နဲ့အင်္ဂလိပ်အမေရိကန်ဒီမိုကရေစီစနစ်ဟာကွဲပြားတာမှုစစ်စာညှိနှိုင်းဖို့ခက်ခဲစေပါတယ်မျက်မှောက်ကသမိုင်းကိုလေ့လာရင်ဒီမိုကရေစီနိုင်ငံအချင်းချင်းစစ်မဖြစ်ကြပဲအာဏာရှင်နိုင်ငံတွေနဲ့သာစစ်ဖြစ်တာတွေ့ရပါတယ်ခင်ဗျာ
ဩစတြေးလျပြည်ထောင်အမေရိကန်တို့ပါဝင်တဲ့ဒီအော့ဂတ်စ်ကာကွယ်ရေးအဖွဲ့တည်ထောင်တာဟာဒီမိုကရေစီစနစ်နဲ့တပါတီအာဏာရှင်စနစ်တို့ရဲ့မဟာဗျူဟာစစ်ပွဲဖြစ်တယ်ဆိုတဲ့အကြောင်းပြောပြသွားတဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့အလှည့်ကြတာကကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာကိုဗစ်အလွန်အရေးပြက်ကူထုံးကိုပြောပြထားပါတယ်ကိုဗစ် -19 အခုတစ်ခေါက်ဖြစ်ပြီးအိမ်မရတာအတွက်အဓိကကူထုံးနှစ်ခုကိုသိဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်တစ်ခုကတော့တိုင်ပင်ဆွေးနွေးနေတဲ့အားပေးတာဖြစ်ပြီးဘယ်လိုလုပ်သင့်ပါသလဲနောက်တစ်ခုကတော့ဆေးပေးတာမှလည်းဘာတွေသတိထားသင့်တယ်ဆိုတဲ့အကြောင်းဖြစ်ပါတယ်ဒီအကြောင်းဩစတြေးလျအခြေဆိုင်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးနဲ့မြန်မာစီတက္ကသိုလ်တွေရဲ့ဂုဏ်သူဆောင်ပမောခဖြစ်တဲ့ဒေါက်တာရေမွန်ထင့်ဝေကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်
โอเคအထူးကုဆရာဝန်ကြီးဒေါက်တာရေမွန်တွေ့ခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာပြီးအိမရတာနဲ့ပတ်သက်လို့ဘလို့ဘယ်ပုံဖြစ်ရတဲ့အကြောင်းကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဆရာရေဘလို့ကုစားဖို့ကိုပြောမှမို့အရေးကြီးဆုံးကိုဆရာပါဆက်ရှင်းပြခြင်းလ
ဲအိမပြောတဲ့အတွက်ကြောင့်ခုထုံးမှာပါလဲဆိုလို့ရှိရင်တော့ဒီလိုအခက်အခဲကြုံပြီးတော့စိတ်ချောက်ချားပြီးတော့စိတ်ဓာတ်ကျသည့်တိတိဖြစ်လာနိုင်တယ်အဲ့လိုအချိန်မှာအလိုအဆုံးအချိန်တစ်ခုဟာသူ့ကိုနားလည်မှုပေးနိုင်တယ်ဆွေးနွေးပေးနိုင်တယ်emotional support ပေးရမယ်အနေထားအရေးကြီးဆုံးဖြစ်တဲ့အချိန်မှာဒီအချိန်မှာအထီးကျန်သွားပြီးတော့သူ့မှာစိုးပါတဲ့တက်ရောက်မှုတွေအများလုံးအကြီးတော့အဲ့လိုမပြောတော့ဘူးအဲ့ဒီမှာကျွန်တော်နောက်တစ်ခုပြောချင်တာကလူတူနဲ့တူမတူဘူးဆိုတာလည်းပြောချင်တယ်တချို့ကပုံပြီးခံနိုင်ရင်ရှိတယ်စိတ်အကြမ်းမှရေပိုကောင်းတယ်တချို့ကျတော့ underlying problem ငိုရေကကြောက်တဲ့လူလန့်တဲ့လူ generalized anxiety ဘာလို့ဖြစ်တဲ့လူနော်ကိုယ့်အနေကိုယ်ယုံကြည်မှုသိပ်မရှိတဲ့လူသူများကလည်းမိသားစုကိုပြီးကို psychologically ပြီးကိုတဲ့လူပေါ့လေindependent မဖြစ်ပဲအဲ့လိုလူတွေကြတော့ပူဆိုးတဲ့ခါကျတော့အိတ်ပဲပြောတဲ့ဥစားရဲ့ဟိုအကြောင်းတွေအိတ်အကြောင်းတွေပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုကုစားပေးနိုင်မလဲဆရာ
ကျွန်တော်ခုနပြောတဲ့အချက်လက်ကလေးတွေကိုနားလည်သဘောပေါက်ပြီးတော့အခွင့်အရေးရလို့ပေါ့လေတွေးခွင့်ရတယ်ဓမ္မမဟုတ်လို့ဆက်လည်းပဲတွေးခွင့်မရဘူးဆိုရင်တော့မှ virtual ပေါ့လေကျွန်တော်အခုကတော့ဒီ telehealth လို့ဟာမျိုး internet ကနေပြီးတော်တော်ဆုံတွေ့ဖို့ပြောဆိုဖို့အဲ့ဒီအခွင့်အရေးရဖို့လိုတယ်ဘာကြောင့်သူက they have to stay connected with people နော်သူသူချစ်ခင်တင်သက်တဲ့လူတွေရဲ့အားပေးမှုတွေးဆမှုအဲ့ဒါအရေးကြီးဆုံးအချက်ဖြစ်တယ်ဓမ္မတိကအရာပဲအဲ့ဒါကိုကျွန်တော်တို့ကြိုးစားပြီးတော့လုပ်ပေးရမှာပေါ့နော်အားပေးစကားပြောတာအဲ့အားပေးစကားပြောတဲ့အချိန်မှာအရေးကြီးဆုံးအချက်ကသူ့ကို sympathy ဖြစ်ုံနေနော် sympathy ဆိုတာကတနာတာပေါ့လေဖြစ်မှဖြစ်ရလေလို့အဲ့ဒီဟာသွားပြီးတော့ပြောပြုံနေတခုကမလုံတော့ဘူးခင်ဗျာဘာကြောင့်လဲဆိုတော့သူဖြတ်သန်းခဲ့ရတဲ့အတွေ့အကြုံကြီးကကြီးမားလာတယ်သူခံစားချက်ကိုစိတ်ချယုံကြည်တဲ့လူပြောပြခြင်းပဲဒါမှသူ့ရဲ့နေရာဟာပေါ့သွားမယ်လေအဲ့ဒီဟာကိုအခုရေးကိုရဖို့တယ်ဆိုလို့ရှိရင်တနာပါတယ်တော့အစီအမပြေဖြစ်သွားတာပဲအစီမကောင်းပါဘူးအဲ့လိုပြောတာတခုတည်းတော့သူ့ပါသက်သာမှုမရနိုင်ဘူးဘာသက်သာမှုပေးနိုင်လဲဆိုရင်သူ့ခံစားချက်ကိုနားလေတယ်ဆိုတာကိုပြသနိုင်ရမယ်သူပြောတာကို attentively listen လုပ်ရတာပေါ့နော်သူ့ခံစားချက်ကိုအဲ့မှာသူကပြောချင်တဲ့စိတ်ပေါ်လာပြန်ဆက်ဆက်ပြောမယ
်အာရုံစိုက်ပြီးတော့ကိုခံစားရတယ်လို့မျိုးပေါ့နော
်အဲ့အဲ့လိုကသူ့နေရာမှာ
အလားတူခံစားရတယ်လို
့ဟုတ်ကဲ့သူ့နေရာကိုကဝင်ပြီးတော့ပါလေသူကမှတော့အာဒါတော်လေးကိုကိုကိုရံနဲ့အဲ့လိုဆိုလို့ရှိရင်တော့အဲ့လိုဖြစ်မှာပဲပေါ့နော်ဒီလိုဖြစ်တဲ့ဥစ္စာကဘလို့နားလေတယ်ဆိုတော့သူကပြတ်သပေးလိုက်လို့ရှိရင်သူ့ရဲ့ခြေထဲမှာခံစားချက်ကပေါ့ပေါ်နိုင်တယ်အဲ့ဒါကိုကျွန်တော်တို့က psychologically emotional ventilation လို့ခေါ်တယ်။
Okay စိတ်ထဲမှာအသက်ရှူဖို့ရတာတော့ဆရာနော
်။ Okay အသက်ရှူဖို့ရတော့ဒါဆို counseling method ကအဓိကအချက်ပဲလေ။အဲ့တော့ professional counseling ရှိလို့ကျွန်တော်ကောင်းတာပေါ့နော်။အဲ့ဒါမျိုးမရှိတဲ့ဆရာဝန်တော်လည်းကောင်းစာမန်လူကလည်းမိတ်ဆွေပေါင်းတွေကလည်းသူနဲ့ဆက်ဆံတဲ့နေရာမှာသူ့ရဲ့အထက်မှာဟာကိုစိတ်ကခံစားချက်တွေကိုထုတ်ဖော်ပေးဖို့နဲ့အဲ့ဒါကိုပံ့ပိုးပေးဖို့ support လုပ်ပေးဖို့ပေါ့လေ။ဒီပြောတဲ့စကားကိုလိုက်နားထောင်တာပေါ့နော်။အဲ့လိုလုပ်ပေးခြင်းအပြင်ပံ့ပါးလေးပြောတာနားထောင်ပြီးတော့မှကိုကသူ empathetic ဖြစ်တာပေါ့သူဖြစ်တာကိုခံစားနိုင်ပါတယ်ဆိုတော့ကိုကိုယ်လည်းခံစားသူခံစားရပါတယ်နားလည်ပါတယ်ဒါ immediate ကြီးကျယ်တဲ့ trauma ကြီးပဲအဲ့ဒါကိုဖြတ်သန်းနေရတာကိုကနည်းနည်းတော့တော့သတိနဲ့ဖြတ်သန်းလို့မရဘူးအခုလုပ်နေတာဆိုတော့အဆင်ပြေပါတယ်အဲ့ဒီသဘောမျိုးကိုကပြတ်သားပေးနိုင်ရင်သူ့ကိုတက်တမှုရတော့တချို့ဆိုလို့ရှိရင်အဲ့ဒါနဲ့ကိုတက်တမှုရတော့တာရှိတယ
်ဟုတ်ကဲ့နောက်ရောဆရာကြီးဘယ်လိုကုစားပေးနိုင်သေးလဲ
နောက်အရေးကြီးဆုံးချက်ကတော့အိပ်ဖို့လိုတယ်ဆိုလို့ရှိရင်သူ့မှာရှိတဲ့ anxiety တွေကိုကြောက်လန့်ထိတ်လန့်တဲ့ဟာတွေကိုမြန်မာစံတက်တာဘူးဆိုတော့ဆေးကိုသူရှာမှာပေါ့လေအဲ့ဒီအချိန်မှာကျွန်တော်က anti anxiety medication တွေပါလာတာပေါ့လေများသောအားဖြင့်ကျွန်တော်တို့ကအဲ့လို anxious ဖြစ်တဲ့လူတွေဆိုဆရာဝန်တွေက anti depressant ဆိုတဲ့ဆေးစိတ်ဓာတ်ကျတာကိုပြန်ကောင်းစေတဲ့ဆေးမျိုးအဲ့ဒီမှာလည်း anti anxiety ဆိုတဲ့ property ပါတော့အဲ့ဒါလေးအနည်းချင်းပြလိုက်ခြင်းအားဖြင့် anxiety တက်တာဘူးရအောင်လုပ်ပေးတတ်ဒါပေမဲ့တကယ် anxiety ဆေးတွေကလည်းအဆုံးထက်တယ်ပေါ့ဒါဘာလို့သိပြောဆရာဝန်သိမတုံးတာလဲဆိုလို့ရှိရင်အဲ့တော့ benzodiazepine လို့ခေါ်တာပေါ့လေဥပမာ diazepam or valium and or တို့ဘယ်မှာသုံးနေဆေးရ zenet ကိုခေါ်တာပေါ့လေ aprazolam ဒီဆေးတွေကမကောင်းဘူးလားဆိုကောင်းတယ် relax ဖြစ်သွားမယ်တက်တာမှုရမယ်အဲ့မျိုးပြောရင်သူကအိတ်ပြောသွားမယ်ပေါ့လေဒါပေမဲ့အဲ့ဆေးကိုမှန်မှန်လေးတောက်လိုက်ပြီဆိုရင်မကြသောအချိန်မှာဆေးကို dependent ဖြစ်သွားတယ်ဆေးဆွဲသွားတာပေါ့အဲ့တော့ကျွန်တော်ဆိုလိုချင်တာကဒီဆေးကိုတောက်မယ်ဆိုရင်ခဏပဲတောက်ရမယ်လုံးလေးရလောက်တော့တော့ဘာပြတ်သွားမှရှိဘူး။အဲ့ဒါပြီးခဏဖြတ်ပြရမယ်လို့။နောက်နေ့ရသုံးရက်နေလို့လူရင်းတလုံးထပ်တော့ပြီးတော့။အဲ့ဒါဆိုလိုချင်တာက intermittent ပေါ့လေ
။ဖြတ်တောင်းဖြတ်တောင်းပါဆန်နော်။ကြားလေးဖြတ်ပြီးတော့
သူဇက်တိုက်ဖို့ပဲနဲ
့ရက်အနေငယ်ချားပြီးတော့
ရက်အနေငယ်ချားပြီးတော့ဟိုတခါလေးလူရင်းတော့တော့။အဲ့ဒါဆိုလိုချင်တော့ဟိုဆေးဆွဲတဲ့ဇာလမရောက်တော့ဘူးပေါ့နော်။အဲ့ဆေးတဲ့မှာမှခုနကကျွန်တော်ပြောလို့ valium ဆိုတာရှိတယ် zenix ဆိုတာရှိတယ်။ valium ဆိုတဲ့ဆေးမျိုးက long acting ခေါ်တယ်။သူခန္ဓာကိုယ်ထဲမှာတော်တော်ကြာကြာနေတယ်တလုံးတော့ပြီးသူကနှစ်ရက်လောက်ကတော့24 hour 72 hour အထက်မှာကြက်နေတယ်ပေါ့။နောက်ဟိုကျတော့ Zenet ကိုဆေးဖို့ကျတော့ Alprazolam သူက short acting လို့ခေါ်တယ်။ဒါသူကပိုကောင်းတယ်။ဘာလို့ဆိုတော့ဟိုက long acting ဆေးကတော့ပြီးချက်ချက်အစွမ်းမထည့်ဘူး။နှစ်နာရီလောက်နေမှသူကအစွမ်းပြတယ်။ Zenet ဆိုတဲ့ဆေးကတော့လိုက်တာနဲ့ချက်ချက်အစွမ်းထက်တယ်။ချက်ချင်းသူကစိတ်ကငြိမ်သွားတယ်။အိတ်ချင်သွားတယ်။အဲ့ဒါလူကပိုကြိုက်တယ်တော့။ဒါပေမဲ့ချက်ချင်းခန္ဓာကိုယ်ထဲမှာ8နာရီ10နာရီတည်းမှာသူထွက်သွားတယ်။အဲ့ဒီဆေးတကူကမရှိတော့ဘူး။အဲ့တကယ်လို့အဲ့ဆေးနဲ့ယင်မာပြီးတော့ဆက်တော့နေတဲ့လူတယောက်ဆိုရင်တနည်းတာမှာနောက်တစ်ခါပြန်တော့ချင်တဲ့ဆေးကပေါ်လာတယ်။အဲ့ဒီမှာ withdrawal symptom က
ဆေးဆွဲတဲ့လက္ခဏာပါဆရာနော်
။ဆေးဆွဲတဲ့ withdrawal ပြဿနာပိုကြီးကျယ်သွားတယ်။လူကမတော့အောင်နေတော့ဒီဆေးပဲတော့လိုက်ရှာပြီးတောက်နေရတယ်။အဲ့တော့ benzodiazepine ရဲ့အတိပယ်က liver lock စတဲ့တောက်ရင်ဘယ်ဆေးဖြစ်ဖြစ်အဲ့ဆေးဆွဲတဲ့လက္ခဏာပေါ်လာလိမ့်မယ်။ even valium တော့မှ intermittently တောက်ဖို့လိုအပ်တဲ့ဆက်မှာတောက်ဖို့မလိုအပ်ရင်မတောက်ဖို့နောက်တစ်ခါတောက်နေရင်လည်းအခုလက်သက်တာပေါ့ပြီးဆိုပါတော့ဆက်တောက်ဖို့လိုလို့ရှိရင် short ပြီးတောက်ပါမယ်အပေါ်တိုးတောက်မယ်အစား short ပြီးတောက်ပါမယ်တစ်လုံးကနေတစ်ဝက်တောက်မယ်နောက်တစ်လနှစ်လတည်းမှာဒီဆေးကိုဖြတ်ပြရအောင်အဲ့တော့ဆရာဝန်တွေကတော့ဒီဆေးလိုအပ်လို့ရှိရင်ခဏပြီးပြီးမယ်ဒါပေမဲ့တကယ်ရေးရှိလိုလာပြီဆိုရင်ကျတော့ anti depressant ဆိုရရှိတယ
်ဟုတ်ကဲ့စိတ်သက်ချတာကိုပြန်တက်အောင်လုပ်ပြီးတဲ့ဆေးပေါ့ဆရာနော
်စိတ်သက်ကိုပြန်မြင့်တင်လာစေတဲ့ဆေးနော်အဲ့ဒီဆေးမှလည်းပဲနည်းနည်းအိပ်စိတ်တက်တဲ့ဓာတ်တွေပါတယ်ခုန relaxation စိတ်ကိုကြီးအောင်လုပ်တဲ့ဓာတ်လည်းပါတယ်အိပ်စိတ်တွေအများကြီးရှိပါတယ်ခင်ဗျာဥပမာ mirtazapine ဆိုလို့ရှိရင် anti depressant အိပ်ပျော်လည်းနည်းနည်းအထောက်အပံ့ပို့တယ်ဟိုဆေးတွေလောက်တော့သူကချက်ချင်းကြီးအစွမ်းထက်တယ်တော့မဟုတ်ဘူးလေဒါပေမဲ့သူ့ကိုကြိုးစားပြီးတောက်လို့ရှိရင်အိပ်တဲ့ဟာကိုတက်တောင်းလုပ်ပေးနိုင်တယ်နောက်တစ်ခြားဆေးတွေအများကြီးရှိပါတယ်အဲ့ဆေးတွေတွေတွဲတောက်တဲ့သဘောမျိုးပေါ့နော်ဒီ benzodiazepine ကိုဖြတ်ဖို့တိုးရဲဆိုရင်ဖြတ်တဲ့အချိန်မှာဒီဆေးနဲ့ပေးထားပြီးတော့ဒီ anti depressant ဇက်တိုက်တောက်လို့ရတယ်ဆရာဝန်ပေးလိုက်လို့ဇက်တိုက်တောက်အောင်မယ်6လဖြစ်ပြီးတစ်နှစ်ဖြစ်တောက်အောင်မယ်သူကဆွဲလည်းမဆွဲဘူ
းဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာVOE ရထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ website မှာ VOE ရဲ့ Facebook စာမျက်နှာပါပါကျွန်တော်တို့ဗီဒီယိုတွေစာသားတွေပြည့်စုံတင်နာပေးပါတယ်လာရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတခါတော့ဒီ Thai Chee site Fever Wine တော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပ တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာကတော့ချင်းပြည်နယ်မှာခရီးရန်ဓမ္မအမှုတော်ဆောင်ပါစတာတွေပြစ်သက်ခံရမှုဖမ်းဆီးခံရမှုတွေရှိနေပြီးတော့မြို့တော်ဟာခါကလွဲလို့မြို့နယ်အားလုံးကိုစစ်ကောင်စီကအင်တာနက်ဖျက်တောက်လိုက်ပါတယ်ချင်းပြည်နယ်မြောက်ပိုင်းမွန်ဂိုမြို့မှာဆစ်ဆောင်တရားခန်းကကိုဗစ် -19 ရောဂါကူးစက်ခံနေရပါတယ်ရခိုင်ပြည်နယ်ကွားမြို့နယ်ကဆန္ဒပြတဲ့လူတော်အမတ်တဦးနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီကဖမ်းဆီးထောင်ချလိုက်တဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်မတူပီမြို့နယ်ခရီးရန်အမှုတော်ဆောင်ပါစတာတဦးကိုအာနာသိန်းစစ်ကောင်စီတပ်ကဖမ်းဆီးသွားပါတယ်စက်တင်ဘာလ23ရက်နေ့ကမတူပီမြို့နယ်ငလိုင်ကြီးွာကခရီးရန်အမှုတော်ဆောင်ပါစတာဦးငိုင်ကုန်းရဲ့လက်ကင်ဖုံးထက်မှာတူမီတနက်ပုံတွေတွေ့လို့စစ်ကောင်စီတပ်ခလာရတက်လေးတုံညာကဖမ်းဆီးသွားတာပါခဏိအထိမိသားစုနဲ့လည်းတွေ့ခွင့်မရသေးပါဘူးချင်းပြည်နယ်မှာချင်းအမျိုးသားတပ်မတော် CNA ချင်းလူထုကကွယ်ရေးတပ် CDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့အကြမ်းတိုက်ပွဲကြောင့်ချင်းပြည်နယ်မြို့တော်ဟာခါကလွဲပြီးကြံမြို့နယ်အားလုံးကိုအင်တာနက်ဖြတ်တောက်ထားပြီးသတင်းအမှောင်ချခံထားရတဲ့ပြည်နယ်ဖြစ်ပါတယ်
။မွန်ပြည်နယ်တောင်ပိုင်းရေးမြို့နယ်မှာအမျိုးသမီးတအူးအပါဝင်မွန်ကြီးလက်ဒေသခံရွာသား9ဦးကိုစစ်ကောင်စီတပ်နဲ့မွန်ငင်းချမ်းကကွယ်ရေးပူးပေါင်းစစ်ကြောင်းကဖမ်းဆီးသွားပါတယ်။စက်တင်ဘာ26ရက်နေ့မှာရေးမြို့နယ်တောင်ပိုင်းကမိထော်လာလေးနဲ့ဂျုံငဲရွာကရွာသူတအူးနဲ့ရွာသား6ဦးကိုဖမ်းဆီးသွားတာပါ။တီကျေးရွာနီးတဝိုက်တွေမှာမွန်မြေစောင့်ရှောက်ရေးအဖွဲ့ DMD လက်နက်ကန်အဖွဲ့လှုပ်ရှားနေတာဖြစ်တဲ့အတွက်တီရွာသားတွေနဲ့ဆက်တွယ်မှုရှိနေတယ်ဆိုပြီးဖမ်းဆီးသွားတာလို့ဒေသခံတွေကပြောပါတယ်။အခုလိုဖမ်းဆီးသွားတဲ့လူတွေကိုဘယ်နေရာမှာထိန်းချုပ်ထားပြီးဘယ်လိုဆောင်ရွက်သွားမလဲဆိုတာမသိရသေးတယ်လို့မိသားစုဝင်တွေနဲ့လည်းတွေးခွင့်မရသေးပါဘူး။
ရခိုင်ပြည်ကွားမြို့နယ်မှာစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြတဲ့အတွက် NLD ပါတီရဲ့ကွားမြို့နယ်လွတ်တော်ကိုယ်စားလှယ်အပါအဝင်3ဦးကိုစက်တင်ဘာလ29ရက်နေ့မှာမြို့နယ်တရားရုံးကနေထောင်ဒဏ်အသီးသီးချမှတ်လိုက်တယ်လို့သိရပါတယ်ထောင်တန်းချမှတ်ခံရသူတွေကတော့ NLD ပါတီက2020ခုနှစ်ဂွားမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲခေါင်ညွန့်မြို့မရက်ွက်အုပ်ချုပ်ရေးမှူးဦးလူနီနဲ့ကိုအောင်စိုးမိုးတို့ဖြစ်ပြီးသူတို့ကိုနိုင်ငံတော်အကြီးညိုပြက်စီမှုတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးပုံမှန်တွေနဲ့ထောင်တန်းအသီးသီးချမှတ်လိုက်ပါတယ်လက်ရှိမှာသူတို့တွေကိုတန်တွဲအကျဉ်းထောင်ကိုပို့ဆောင်ထားတယ်လို့မြစ်သားစုဝင်တွေကပြောပါတယ်အလားတူတောင်ကုန်းမြို့မှာစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြတဲ့ NLD ပါတီကပြည်နယ်စီပင်ဝင်ကြီးဟောင်းဦးမင်းအောင်နဲ့ကိုတန့်စင်ဖြိုးတို့ကိုလည်းစက်တင်ဘာလ18ရက်နေ့ကထောင်တန်းနှစ်နှစ်နဲ့နှစ်လချမှတ်ခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းမှုဆယ်မြို့နယ်မွန်ကိုမြို့မှာစစ်ပေးဆောင်600ကျော်နဲ့လူဦးရေ100ခန့်ကကိုဗစ် -19 ရောဂါကူးစက်နေတယ်လို့သိရပါတယ်။ကိုဗစ် -19 တည်ပြုလူနာတွေကိုမွန်ကိုမြို့ရှိကချင်နှစ်ချင်းခရီးရန်ဖျားကျောင်းဝန်လီစုဖျားကျောင်းဝန်အတွင်းကကိုဗစ်စင်တာနဲ့မွန်ကိုပြည်သူဆေးရုံတို့မှာပို့ဆောင်ထားပြီးဈေးကူတာပေးနေရတယ်လို့မွန်ကိုမြို့ကပရဟိတနဲ့ယမီယဖတ်တွေကပြောပါတယ်။မွန်ဂိုမျိုးပေါ်ရောက်နေတဲ့ရှေ့ဆောင်ရွာကနန်းဟန်စစ်ကောင်စီတပ်နဲ့ MNDAA ကိုကောင်တပ်တို့အကြားဩဂုတ်လကုန်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း9ရွာကရွာသူရွာသားတွေဖြစ်ကြပါတယ်
ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ထိန်းချုပ်နယ်မြေပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မုံဒေတာမှာစစ်ကောင်စီတပ်ကအင်အားတိုးဖြည့်လှုပ်ရှားလာနေပါတယ်မုံဒေတာမှာအခြေစိုက်တဲ့စစ်ကောင်စီချင်းမြန်တပ်ရင်ခမရ199မှာဗိုလ်ကြီးတဦးနဲ့တပ်ဖွဲ့ဝင်တချို့ကလက်နက်ကြီးလက်နက်ငယ်တွေနဲ့အတူစက်တင်ဘာလ24ရက်နေ့မှာ KNU KNLA တပ်မဟာတုံးထံလာရောက်ပူးပေါင်းလိုက်တဲ့နောက်ပိုင်းစစ်ကောင်စီတပ်ကအင်အားဖြည့်လှုပ်ရှားလာတာလို့ KNU ဖက်ကပြောပါတယ်စစ်ကောင်စီတပ်ဖက်ကအင်အားအလုံးနဲ့အခုလိုဝင်လာတာကြောင့်တိုက်ပွဲဖြစ်မှာကိုစိုးရိမ်နေတဲ့ဒေသခံအမြောက်များကနေရစွန့်ခွာတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းရှမ်းကယားနယ်စဖဲခုံမြို့မှာစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်လို့လူနေအိမ်တွေထိခိုက်ပျက်စီးပြီးဒေသခံရွာတူတူထိမှန်တန်ရာရရှိခဲ့ပါတယ်။စက်တင်ဘာ29ရက်နေ့ကဖဲခုံမြို့အဝင်ကုန်းဆုံရွာနဲ့ကရဲရွာကြားမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရလို့ဒေသတန်ရာရမှုတွေရှိခဲ့တဲ့နောက်ပိုင်းအခုလိုရွာဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာလို့ဖဲခုံမြို့ခံတွေကပြောပါတယ်။ပစ်ခတ်မှုကြောင့်ကုန်းဆုံရွာထဲကလူနေအိမ်တွေထိမှန်ပျက်စီးခဲ့ပြီး အရာထဲကမထနိုင်တဲ့ယောဂတဲ့မြို့တမီပေါင်မှာကြည်စာထိမှန်တန်ရာရခဲ့တယ်လို့တိုက်ပွဲကြောင့်ပိတ်မိနေတဲ့ရွာတူရွာသားတွေလည်းဖမ်းဆီးရိုက်နှက်ခံရတယ်လို့ဖေခုံဒေတာခန်တွေကပြောပါတယ်။ရှန်ကယားနယ်စပ်မှလူထုကကွယ်ရေးတပ်ကီနီဘူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပြီးခုချိန်နေစစ်ကောင်စီတပ်ဘက်ကအင်အားဖြည့်တင်းနေမှုတွေဆက်ရှိနေတယ်လို့လည်းသိရပါတယ်။
ခုတရင်လွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီဘက်ကလက်နက်ကြီးအလွန်ကျွံပစ်ခတ်မှုကြောင့်ထန်တလန်မြို့ကဖျားကြောင်းနဲ့လူနေအိမ်20ထပ်မင်းမီးလောင်ပြာကျခဲ့ရပြီးခရစ်ယာန်ဓမ္မအမှုတော်ဆောင်ပါစတာတဦးလည်းသေဆုံးသွားခဲ့ရပါတယ်ဒီဖြစ်စဉ်ကချင်းလူထုကြားမှာဘလို့မျိုးကြည်ရိုက်မှုဖြစ်လာနေပါသလဲကိုရောဘက်ကစူးစီးထားပြီးတော့ဆိုင်းမုန်းကနေတင်ဆက်ပြီးသွားပါမယ်
စစ်ကောင်စီတပ်အနေနဲ့ချင်းပြည်ကလူနေအိမ်တွေမီးလောင်စေတာခရီးရန်မှုတော်ဆောင်ပါစတာကိုတနက်နေ့ပြစ်ခတ်တပ်ဖြတ်တဲ့အပေါ်မှာအပြန့်ထန်ရှုတ်ချကန့်ကွက်တယ်လို့ချင်းနစ်ချင်းခရီးရန်ဖွဲ့ချုပ်ထွေထွေတွင်ရင်မှုတိတ်ခတ်တော်ရဒေါက်တာလောဟာလိန်ကပြောပါတယ်။ဒါကလည
်းလုံးဝမရှိရမယ့်ကိစ္စဖြစ်တယ်။ကျွန်တော်တို့နိုင်ငံရေးပြစ်ခတ်ကဖြစ်တဲ့ကောင်မှနိုင်ငံရေးပြစ်ခတ်ကနိုင်ငံရေးပြစ်ခတ်ပေါ့။ဒါပေမဲ့တရားရေးကိုဆက်ပြီးတော့ဒီလိုပဲမိုက်မရရန်ဇူမိုက်ခတ်တာဆက်ပြီးတော့ဖြစ်နေမှာဆိုရင်တော့နိုင်ငံပြိပက္ခကမကတော့လေဒီလူမျိုးပြိပက္ခအတွင်းတန်းဒီပါရိပြိပက္ခအတွင်းတန်းဒီဖြစ်လာနိုင်တဲ့အားရတဲ့ချစ်တဲ့ကြောင့်ဒါတွေကိုကျွန်တော်တို့ကဒီမိသားစုရှောက်ချတဲ့သဘောဖြစ်ပါတယ်
စက်တင်ဘာ16ရက်နေ့ကစစ်ကောင်စီတပ်ကနေထန်တရာမြို့ထဲလက်နဲ့ကြီးတွေနဲ့ပြစ်ခတ်လို့လူနေအိမ်16လုံးမီးလောင်ပြာကျခဲ့ရပါတယ်ထန်တရန်ရပြည့်နှစ်ချင်းခရီးရန်တင်းတော်အားတင်းအုပ်ဆရာပါစတာဂျုံပြတ်ဟုံကိုပြစ်တက်ခဲ့ပြီးပါစတာရဲ့နာယီဖုံးနဲ့မင်္ဂလာလက်စွပ်ကိုလက်ချောင်းဖြတ်ပြီးယူရတယ်လို့ချင်းနှစ်ချင်းခရီးရန်ဖွဲ့ချုပ်ကထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီအကြောင်းကိုထန်တရန်ကလူငယ်တဦးကအခုလိုပြောပြပါတယ
်။မီးလောင်တဲ့ချိန်မှာတီတူကလည်းတယောက်မှမထွက်ရဘူးပေါ့နော်။ဒါပေမဲ့ဒီမီးလောင်တာကဒီလိုမျိုးမင်းငင်းဖို့ပေါ့နော်။ CBC ပါစတာတယောက်ပေါ့နော်ကျွန်တော်ထန်တရန်ကအရာအကူရဲ့သူကလူငယ်လေးဖြစ်တာပေါ့နော်ပါစတာကျုံးပြခွန်ပေါ့နော်သူကလည်းဒီမီးလောင်လာကိုမီးဖို့လူငယ်ကိုနည်းနည်းဆော်ပြီးမှလေတော့အဖွဲတွေနဲ့သွားရဲ့အချိန်မှာထန်တလန်လမ်းဆောင်ကနဲ့အာစကားစတနန်နဲ့အတူနဲ့ဖြစ်တာပေါ့နော်တမင်တက်ဖြစ်တာအဲ့ကတော့သူ့အသက်ကရှုံးရှုံးတာပေါ့နော်ဒီလိုမျိုးအာအစစ်စစ်တတတွေကလူသားမဆန်ဆော်ပေါ့နော်သူကလက်ချောင်းလေးပေါ့နော်လက်ထက်လက်ဆွတ်လေးပေါ့နော်အဲ့ကူတော့ကဖြစ်ပြီးမှယူတာပေါ့နော်အာတူတော့ဒီပီတူလူထွေးရင်နာတာပေါ့နော
်အာနာဒင်းစစ်ကောင်စီတပ်ဟာမင်းတပ်က Great Baptist Church ပရမျိုးနယ်ကဒေါနစ်ချင်းအတင်းတော်ထန်တရာမျိုးနယ်ကဂျွန်ဆန်နစ်ချင်းခရီးရန်ဖျားเจ้าမှာခရီးရန်တွေရဲ့ဖျားเจ้าတွေပါရာရဲ့အထွတ်မြတ်တွေဖြစ်တဲ့ကျန်းစာအုပ်တွေတချင်းစာအုပ်တွေဖျက်ဆီးတာအလူငွေတွေကိုဖောက်ယူထားတာတွေဆက်တိုက်ကျူးလွန်လာတယ်လို့လည်းဆိုပါတယ်ချင်းနစ်ချင်းခရီးရန်ဖွဲ့ချုပ်ကတော့လက်ရှိနိုင်ငံရေးပဋိပက္ခတွေကြောင့်ဒေတာတွင်စီရေးတင်းမာမှုတွေကိုမှန်ကန်တဲ့နိုင်ငံရေးနည်းလမ်းနဲ့တရားမျှတစွာဖြေရှာပြီးညီညွတ်ငြိမ်းချမ်းသောပြည်ထောင်စုကိုယ်တော်တည်ဆောက်စေလိုတယ်လို့လည်းပြောဆိုထားပါတယ်
ဆက်ပြီးတော့2020ပြည်နှစ်နောက်ပိုင်းကရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်ဖို့စစ်တွေမျိုးလမ်းမပေါ်ထွက်ပြော့ကိုလိုနီအစိုးရအလိုမရှိဖက်ဆစ်စစ်တပ်အလိုမရှိ No Bloody Government Burma Army Get Out စတဲ့စိုင်းပုတ်တွေကင်ပြီးတော့ဆန္ဒပြခဲ့ကြတဲ့ရခိုင်ចောင်းသား၄ဦးကိုထောင်ဒဏ်ချမှတ်လိုက်တာကပညာစည်းပူးနေတဲ့ចောင်းသားတွေအတွက်နစ်နာဆုံးရှုံးမှုဖြစ်စေတဲ့ဒီဆုံးဖြတ်ချက်ဟာတရားရုံးကဥပဒေကိုမျက်ကွယ်ပြုရာရောက်တယ်လို့အမှုလိုက်ပေးနေတဲ့အရှင်းနေကပြောကြားလိုက်ပါတယ်။ဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးတော့နမ်ဟောင်ကနေတင်ဆက်ပေးသွားပါမယ်ရှင်။
တိုက်ပွဲအလိုမရှိဆန္ဒပြတဲ့ရခိုင်ပြည်ចောင်းသားတပ်မကကိုကျော်နိုင်ထေးကိုဦးတန်းနိုင်ကိုမျက်စိုးဝင်းနဲ့တကုံတက်ကရိုရခိုင်ចောင်းသားများတပ်မကကကိုကောင်းထွန်းတို့ကိုစစ်တွေတရားရုံးကထောင်ဒဏ်နှစ်နှစ်ခွဲပြစ်ဒဏ်တည်တည်ချမှတ်ခဲ့တာပါစက်တင်ဘာလ23ရက်နေ့ကစစ်တွေခရိုင်တရားရုံးကိုအဲ့ဒီအမှုနဲ့ပတ်သက်ပြီးဆက်လက်တင်ရမှာဒါကိုခရိုင်ကလည်းပြန်ပယ်ချခဲ့တဲ့အတွက်ပြည်နယ်တရားလွတ်တော်အထူးဆက်တင်ဖို့စီစဉ်နေတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဦးကျော်ညွန့်မောင်ကပြောပါတယ
်အဲ့တော့အဲ့ဒီမင်းကိုကျွန်တော်တို့ကစတင်တယ်တော့ကိုတပ်ဖို့အတွက်အစီအစဉ်တွေစတင်တော့ပူတာပါတယ်ခင်ဗျာအခုခရိုင်ကသုံးပြတာကိုမကျန်တော့ကျွန်တော်တို့ကစတင်တယ်တော့ကိုတရားမှာပေါ့အဲ့ဒါကတင်ပြလို့တော့တပ်ဖို့စီစဉ်ထားပါ
ဒီလူငယ်တွေဟာတက်ကရိုမှာပညာစည်းပူးနေတဲ့ကျောင်းသားတွေဖြစ်ပြီးဖြစ်စဉ်တစ်ခုတည်းအပေါ်မှာအမှုနှမှုဖွင့်ပြီးတော့ပြစ်ဒဏ်နဲ့ရကိုတီးခြားစီချတာဟာဥပဒေကိုမျက်ကွယ်ပြုပြီးတော့ဆုံးဖြတ်ရာရောက်တဲ့ကျောင်းသားလူငယ်တွေကိုလည်းနစ်နာစေတယ်လို့ဦးကျော်ညွန့်မောင်ကဆက်ပြောပါတယ
်ဒီကျောင်းသားတွေဟာတက်ကရိုကျောင်းသားတွေဟာပညာသင်နေတဲ့လူတွေလည်းဖြစ်တယ်နောက်ပြီးတော့အော်သူတို့ကိုတကယ်သူတို့မှတော့ကိုကျိုးသားသောအရှိကြောင်းလေးဝန်ခံထားတယ် Hello, Wanganda Malaya, Dudoa, Wanganda Malaya, the Ayunga, the Samadale, the Timun and Pazade, who did the Nisum Samada Gado, Tonado, Pitching Hazardo, Tonga, Ninade. Connected the movie as we are money, Naduka, Wanganego, Mizubet, Tid and Shadale, the Ayunga, the Kalidibo, Matenya, Mazinda, and Mizum Pitting with Charis, or the only dinner work, and in the Senate and Hotel.
စက်တင်ဘာ16ရက်နေ့ကစစ်တွေမြို့နယ်တရားရုံးကနေရခိုင်ပြည်ကျောင်းသားများတက်မက်ကကျောင်းသား၄ဦးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုငါးရာငါးခါခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်29ရက်အတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်နှစ်နှစ်ခွဲစီချမှတ်လိုက်တဲ့အပေါ်ခရိုင်အဆင့်ကိုတက်ခဲ့ကြတာလို့ပြောပါရယ် အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်ချင်းပြည်နယ်မှာခရိယံအမှုတော်ဆောင်ပတ်စတာတွေပြစ်တက်ခံရမှုဖမ်းဆီးခံရမှုတွေရှိနေပြီးမြို့တော်ဟာခါကလွဲလို့မြို့နယ်အလုံးကိုစစ်ကောင်စီကအင်တာနက်ဖြတ်တောက်လိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းမုံကိုမြို့မှာစစ်ဆောင်တရားခန့်ကကိုပြစ်ဆက်ကိုရောဂါကူးစက်ခံရရပါတယ်
ရရှိနေခုနားဆင်နေကြတာကတော့ကျမတို့ဖီဘာဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းပတင်းလွှာပဲဖြစ်ပါတယ်နောက်ပတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမိပါထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်ထားတဲ့ဒီတိုင်းရင်းသားဒေသအသီးသီးကပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေအပြည့်စုံကိုနားဆင်ကြရပါဖြစ်ပါတယ်ခင်ဗျာ ဒီကနေ့ည32:31နဲ့51:52တို့မှာရောဒီ Facebook စာမျက်နှာမှာပါစောင့်မျှော်နားဆင်နေပါတယ် VOA အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
Bangladesh နိုင်ငံ Caucasus ပြည်မှာရှိတဲ့ဒုက္ခသည်စခန်းက Rohingya ခေါင်းဆောင် Mohip Ula အသက်ခံရတာအတွက်ပြင်းထန်စွာရှုံချကြောင်း ကုလသမဂ္ဂ အတွင်းမှုချုပ် အန်တိုနီယို ဂူတရက်စ် ရဲ့လက်ထောက်ပြောခွင့်ရ စတက်ဖနီ ထရမ်ပလီ ကချက်တဲ့ဗရီနေမှာပြောပါရယ် ဘင်္ဂလားဒေ့ရှ် အာဏာပိုင်တွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရော ကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်လုပ်ဖို့ရောကုလသမဂ္ဂကတိုက်တွန်းကြောင်းလည်းပြောပါရယ် ဒါပြင် ဘင်္ဂလားဒေ့ရှ် အပါအဝင်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်သူတို့ရောက်နေတဲ့နိုင်ငံမှာရိုဟင်ဂျာတိုင်ဝမ်ကိုနိုင်ငံတော်က ကဆက်ပြီးအကူအညီပေးဖို့လည်းတိုက်တွန်းတာပါ မြန်မာအာဏာသိမ်းစစ်ကောင်စီကအမေရိကန်သတင်းတောက်ဒန်နီဖန်စတက်ကိုဆက်လက်ဖမ်းဆီးထားတဲ့ပုံမှာလွန်စွာစိုးရိမ်မကင်းဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကချက်တဲ့ဗရစ်မှာပြောပါတယ်အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးအမေရိကန်အစိုးရရဲ့အမြင့်ဆုံးဦးစားပေးကိစ္စရဲ့ဖြစ်ကြောင်းနဲ့အဖမ်းခံထားတဲ့ဒန်နီဖန်စတက်အခြေအနေတွေကိုအနီးကပ်ဆောင်ကြည့်နေတယ ူးတွဲပြီးမြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးတဲ့လုပ်ငန်းအရှိန်မြင့်မှုသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ကုလသမဂ္ဂအဖွဲ့ကကျေတဲ့ပရင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေဒီဇင်ဘာလ3ရက်နေ့အထိဆက်ပြီးတော့လဲပတ်နိုင်အောင်အထက်နဲ့အောက်လွှတ်တော်200စလုံးကကျေတဲ့ပရင်းနေမှာယာယီအသုံးစိတ်ကိုမဲခွဲပြီးအတည်ပြုပေးလိုက်ပါတယ်။အခုလိုအတီးပြုတ်ချက်မရခင်ရင်ကျေတပရင်းနေညတကောင်းရအချိန်မှာအစိုးရရန်တရားတစိမ့်တစ်ပိုင်းကိုရန်နာလိုက်ရမှာဖြစ်ပါတယ်။အခုတော့အထက်လွှတ်တော်ကထောက်ခံမဲ65မဲ၊ကန့်ကွက်မဲ35မဲနဲ့အတီးပြုတ်ပေးတယ်လို့အောက်လွှတ်တော်ကလည်းထောက်ခံမဲ254မဲ၊ကန့်ကွက်မဲ185မဲနဲ့အတီးပြုတ်ပေးခဲ့တဲ့အတွက်ဒါကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတီးပြုတ်ဖို့သမ္မတအိမ်ဖြူကိုပေးပို့လိုက်ပြီးဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာတတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုကမောင်စိုးမင်းဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇူဘဲအယ်ထယပ်နဲ့ကာဗင်ဖောက်လာတို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ဗ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America.